Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ် January လ2ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်အစီအစဉ်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညမှာထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့လှိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါလိမ့်ရှင်။ဒီညရဲ့အစီအစဉ်မူကကျမစုမမ
။ကျွန်တော်တို့ပေါ့သားမအနေခသိန်းကြီးရင်ကြပါစေ။ဒီကနေ့တက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပြရစေခင်ဗျ။မြန်မာစစ်ကောင်စီကဒီနေ့ကျင်းပဖို့အစီအစဉ်လေးနဲ့ရွေးကောက်ပွဲမှာမပါဝင်ကြဖို့ကချင်လွတ်လပ်ရေးအဖွဲ့ KIU ဥက္ကဋ္ဌကတိုက်တွန်းလိုက်ပါတယ်။တင်းငွေညာလုံးပေါ့ယူကရိန်းနိုင်ငံမြို့တော် Kiev အပောင်းဝင်ပြပတ်နေရတော်တော်များများကိုရုရှားဘက်ကဒရုန်းတွေနဲ့ဇက်တိုက်ပစ်ခတ်ခဲ့ပါတယ်။အမေရိကန်နျူကလ িয়ার တပ်ဖွဲ့တွေနဲ့ပူးတွဲစီမံကိန်းရေးဆွဲလေ့ကျင့်ရေးအတွက်အမေရိကန်နဲ့တောင်ကိုရီးယားတို့ဆွေးနွေးနေကြတဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုမဆုမွန်နဲ့ပဲကျွန်တော်တို့တင်ပြပေးကြမှာပါ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူနောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားတဲ့ကချင်နှစ်ချင်းအသင်းတော်ကတိုက်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆောင်ကိုမတရားအသိဆက်သွယ်မှုပုံမှန်စခွန်1နဲ့တရားစွဲဆိုထားပြီးတော့လာမယ့် January လ10ရက်နေ့မှာတော့ရုံးထုတ်စစ်ဆေးဖို့ရှိနေပါတယ်
။အဲ့ဒီဇမန်ထုတ်တာကို Viber နဲ့ Message ချင်းတွေမှာသူတို့စခွန်1နဲ့အမှုဆွဲတယ်ဆိုမှပြောကြပါလိမ့်မယ်။ထောင်ကြီးကိုပို့ချရလို့ပြောရတယ်။မကြီးများထောင်ကြီးချင
်း January လ17ရက်နေ့မှာရုံးထုတ်စစ်ဆေးမဲ့အခြေအနေပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်။နောက်ပြီးတော့ဒီစစ်ကောင်စီကကျင်းပမဲ့2023ရွေးကောက်ပွဲမှာမပါဝင်ကြဘူး။ကချင်လွတ်လပ်ရေးအဖွဲ့ KIU ဥက္ကဋ္ဌကလည်းတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်ဘက်မှာတော့ရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေကြပါတယ်။မြန်မာနိုင်ငံမှာတော့တရားဥပဒေစိုးမိုးရေးကအဆိုးဝါးဆုံးအခြေအနေကိုကြားရောက်နေပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုဥတီမောင်တန်းနဲ့အတူတင်ဆက်ပေးပါမယ်ရှင
်။မြန်မာစစ်ကောင်စီကဒီနေ့ကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲမှာမပါဝင်ကြဖို့ကချင်လွတ်လပ်ရေးအဖွဲ့ KIU ဥက္ကဋ္ဌဗိုလ်ချုပ်ကြီးအန်ဘန်လာကသူရဲ့နှစ်တကူမိန်ကုံးမှာတိုက်တွန်းသွားပါလေရွေးကောက်ပွဲမှာပါဝင်ပြီးမှထောက်ခံတဲ့လူတွေအားလုံးကတော့စစ်တပ်ကိုထောက်ခံတဲ့လူတွေပဲဖြစ်တဲ့အတွက်ပါဝင်မဲဆွဲတာရွေးကောက်ပွဲဖြစ်အောင်ကုညီပံ့ပိုးတာတွေမလုပ်ဖို့သတိပေးတဲ့အကြောင်း KO ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ်အဓိကတိုက်ခိုင်အားစုဖြစ်တဲ့အမျိုးသားညီညွတ်ရေးအတိုင်းအမံကောင်စီနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်နိုင်ငံရေးအင်အားစုတွေကလည်း2023ရွေးကောက်ပွဲကိုစတင်ကြောင်းပြောဆိုထားကြပါတယ်။နိုင်ငံရေးသုံးသပ်သူတွေကတော့နိုင်ငံရေးအတိုက်ခံအားစုတွေကရွေးကောက်ပွဲကိုလက်မခံနိုင်တဲ့စစ်ကောင်စီဘောနိုင်ငံတကာရဲ့ဖိအားတွေမြင့်တက်လာတာတွေကြောင့်2023ခုနှစ်မှာပြည်တွင်းပဋိပက္ခတွေပို့ပြီးကြီးမားလာနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ဒီအတော့တွင်စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲအတွက်ရခိုင်ပြည်နယ်မှာလူဦးရေစီးရင်ကောက်ယူဖို့ပြင်ဆင်ဆောင်ရွက်နေပြီလို့ပြည်နယ်စစ်ကောင်စီကထုတ်ပြန်ပြောဆိုထားပါတယ်။ကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ခုမဖြစ်နိုင်သလိုတရားဝင်မှုမရှိတာကြောင့်ဝင်ရောက်ရှင်းပြမှမဟုတ်ဘူးလို့ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီကတော့ပြောဆိုထားပါတယ်မြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်တဲ့အတွက်လက်ခံကြဖို့အမေရိကန်ပြည်ထောင်စုကလည်းနိုင်ငံတကာကိုတောင်းဆိုထားပါတယ်
အမေရိကန်နျူကလ িয়ার တပ်ဖွဲ့တွေနဲ့ပူးတွဲစီမံကိန်းရေးဆွဲလေ့ကျင့်မှုအမေရိကန်နဲ့တောင်ကိုရီးယားတို့ဆွေးနွေးနေပါတယ်လို့တောင်ကိုရီးယားသမ္မတယုံဆုပ်ယွန်းကပြောလိုက်ပါတယ်။ချိုဆန်းအီဘိုသတင်းစာနဲ့အင်တာဗျူးမှာအခုလိုသမ္မတကပြောဆိုလိုက်တာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်တာဝန်ရှိတဲ့သူတွေဘက်ကတော့ဒါကိုအတိမပြုပါဘူး။တောင်ကိုရီးယားနဲ့အမေရိကန်တို့ဟာသတင်းချက်လက်တွေကိုမျှဝေပြီးတော့ပူးတွဲစီမံကိန်းချအတူတကွလေ့ကျင့်သင့်တယ်လို့မစ္စတာယွန်းကပြောပါတယ်။အမေရိကန်ဘက်ကလည်းဒီစိတ်ကူးကိုအပြုသဘောမြင်ပါတယ်။ဒီဟန်ကော့သူတေသနာအဖွဲ့ရဲ့လေလာချက်အရာကတော့တောင်ကိုရီးယားပြည်သူ68ရာခိုင်နှုန်းကနျူကလ িয়ার လက်နက်ပိုင်ဆိုင်ရေးကိုထောက်ခံကြပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းကတော့နျူကလ িয়ার ထိပ်ဖူးတွေထပ်တိုးပြီးတော့ထုတ်မယ်အကြောင်း2023နှစ်သစ်ကူမေကွန်းမှာထည့်သွင်းပြောကြားခဲ့သလိုနောက်ထပ်တာဝေးပြစ်ဒုံးကြီးအစ်စ်လည်းတည်ဆောက်မယ်လို့ပြောသွားပါတယ်။စီးရေးသုံးသက်သူတွေဘက်ကတော့အမေရိကန်အနေနဲ့တောင်ကိုရီးယားနဲ့နျူကလ িয়ার စီမံကိန်းမျှဝေလှုပ်ဆောင်နိုင်ပွဲမရှိသေးဘူးလို့သုံးသပ်ကြပါတယ်။
အမေရိကန်နျူကလ িয়ার ဟောနံပါတ်၄ပြရတရုတ်ပြည်မှာဇီရိုကိုဗစ်ခေါ်ကိုဗစ်ကင်းစည်မှုအရကိုရုပ်သိမ်းလိုက်ပြီးမဲ့ကိုဗစ်ကူးစက်မှုပြန့်နှံ့လာတာကြောင့်မကာအိုခီးသွားလုပ်ငန်းပေါ်သက်ရောက်မှုရှိနေပါတယ်။က key to an angle where Magawi at the mine way, Senado Square, Yimimatria B, Sai Miapia, Peta Jars, a Chibale. Magawa, Langzaya Casino in an MGB, Tio Kidori, Langzali, Shidabare. Govisa, Picrega, Casino Regule, Peta Garaba, Magau, Layote, Key, the Ria, Tokwamalami, Govit Puma, Dreshide, Sessi Lemma, Yadabu, Lobale. ဒီဇင်ဘာ23ရက်နေ့နှစ်ဆက်ခွန်တွင်တနည်းပြည်မြခီးတဲ့ရှစ်ထောက်သောပဲဝင်လာခဲ့တယ်လို့ရဲရဲစီးရင်စကားတွေကပြသနေပါတယ်အဲ့ဒီပြည်မြခီးတဲ့ရေအတွက်ကနိုဝင်ဘာလပြည်မြခီးတဲ့ရေအတွက်ရဲ့66ရာခိုင်နှုန်းပဲရှိတာပါပြီးခဲ့တဲ့ပတ်လုံးကတော့တရုတ်ပြည်ကခီးသောပတ်စပို့တွေပြန်ထုတ်ပေးမယ်လို့ကြေညာလိုက်ပါတယ်နေ့တည့်အကြောင်းကြမှာတော့ခီးသောနှစ်ထောင်ရှစ်ထောင်တရာဝင်ရောက်လာခ 45 billion ရှိခဲ့ပြီးမဲ့မနစ်တုန်းကတော့ဒေါ်လာ 5.3 billion ပဲရရှိခဲ့တာပါ
ဒီဇင်မာလာ32ရက်နေ့ကကွယ်လွန်သွားတဲ့ပုတ်ရဟန်းမင်းကြီးဟောင်းဘနဒစ်ကဲရုပ်ကလပ်ကိုအများပြည်သူလာရောက်ကြည့်ရှုနိုင်မှုစိန့်ပီတာယဉ်ပြင်မှာရှိတဲ့ဘက်ဆလီကာဘုရားကျောင်းမှာဒီကနေ့တနင်္လာနေ့ကနေဗုဒ္ဓဘူးနေ့အထိထားရှိမှာဖြစ်ပါတယ်။ဇာပနအခမ်းအနားကိုတော့အကြာသာပရိနေမှာကျင်းပမှာဖြစ်ပါတယ်။ပုတ်ရဟန်းမင်းကြီးဟောင်းဘနဒစ်ကသူမကွယ်လွန်ခင်မှာဘုရားသခင်ကိုသူချစ်မြတ်လို့ကြောင်းနောက်ဆုံးစကားအဖြစ်နဲ့ပြောကြားခဲ့တယ်လို့ဒီဗာတီကန်သတင်းဝက်ဘ်ဆိုက်စာမျက်နှာမှာဖော်ပြပါတယ်။ပုတ်ရဟန်းမင်းကြီးကွယ်လွန်ခြင်းမှာတော့သူနာပြုတ်တူပဲသူ့အနာမှာရှိပါတယ်လို့ပုတ်ရဟန်းမင်းကြီးရဲ့ကိုရီးအတွင်းဝင်ခိုင်းချုပ်ဘုန်းတော်ကြီးကပြောပါတယ်။မွေးလာတဲ့အချိန်မှာတော့ဒီဂျိုးဆက်ရစီကာဖြစ်နေနာမည်ပေးထားတဲ့ပုတ်ရဟန်းမင်းကြီးဟောင်းဘနဒစ်ဟာကွယ်လွန်ချိန်မှာအသက်65နှစ်ရှိပြီဖြစ်ပါတယ်။သူဟာနှစ်ပေါင်း600အတွင်းဗာတီကန်နန်းတော်မှာပထမဆုံးပုတ်ရဟန်းမင်းကြီးဖြစ်နေနှုတ်ထွက်အနားယူခဲ့သူဖြစ်တယ်လို့အဲ့ဒီနောက်ပိုင်းမကွယ်လွန်ခင်အချိန်ထိလည်း10နှစ်နီးပါးကြာအငိမ့်စားပုတ်ရဟန်းမင်းကြီးဖြစ်နေနေထိုင်ခဲ့ပါတယ်ရှင်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်။တနင်္လာနေ့ညဘက်သတင်းတွေကို VOA ကဆက်လက်ချိန်ညာနေပါတယ်။တနင်္ဂနွေညလုံးပေါ့ယူကရိန်းနိုင်ငံမြို့တော် Kiev အပါအဝင်ပြစ်မှတ်နေရာတွေကိုရုရှားဘက်က drone တွေနဲ့စက်တိုက်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းအရာရှိတွေကတနင်္လာနေ့မှာပြောလိုက်ပါတယ်။ယူကရိန်းလက်ကျောင်းရာကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်း Kiev ကိုကာကွယ်ရေးအဓိကလှုပ်ဆောင်ခဲ့ရမှာရုရှား drone ယာဉ်တွေပြတ်ကျခဲ့ပြီးအပျက်စီးတွေရှိခဲ့ကြောင်းယူကရိန်းတာဝန်ရှိသူတွေကပြောကြပါတယ်။Kiev ဒေသတစ်ဝိုက်ကိုအဓိကပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့ Russia drone ယာဉ်အစင်40ကိုပြန်ပြီးပြစ်ခတ်နိုင်ခဲ့ပြီးအားလုံးပျက်စီးသွားကြောင်း Kiev မြို့တော်ဝင် Vitaly Klitschko ကဒီကနေ့ပြောကြားလိုက်ပါတယ
်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကျေးလက်ဒေသတွေဘက်မှာတော့မုန်တိုင်းပြင်းထန်ပြီးတော့ရာသီဥတုဆိုးဝါးတဲ့နောက်ဆက်တွဲဘေးအန္တရာယ်ကြောင့်ဘေးလူရာကိုရွှေ့ပြောင်းကြဖို့ January 1ရက်နေ့မနေ့တုန်းကသက်ဆိုင်ရာအာဏာပိုင်တွေကအသတိပေးချက်ထုတ်ပြန်လိုက်ပါတယ်။ကြီးမားတဲ့မုန်တိုင်းကြောင့်မိုးတီထန်စွာရွာသွန်းလာဒါမှမဟုတ်စီးနင်းတွေထူထပ်စွာကျဆင်းခဲ့ပြီးတော့တံတားတွေကျိုးပဲ့ပျက်စီးရင်ကြောတွေပိတ်ဆို့ခဲ့တယ်လို့အဝေးပြေးလမ်းမကြီးတွေလည်းပိတ်ထားလိုက်ရပါတယ်။ပြည်နယ်ရဲ့မြို့တော် San Clemente ရဲ့တောင်ဘက်မှာတော့မြေကြီးရှန်လာကြောင်းနံပါတ်69အဝေးပြေးလမ်းမကြီးတစ်ချောင်းကားဒါဇင်ပေါင်းများစွာရေနှင်းမြုပ်ခဲ့ပါတယ်။မြေကြီးမြင့်တက်ပြီးတော့ရေရှန်လာကြောင်းကားလမ်းမတွေမပိတ်ခင်မှာဘေးလွရာကိုရွှေ့ပြောင်းကြဖို့အနေမိုင်းဒေသတစ်ဝိုက်နေထိုင်သူတွေကိုသတိပေးချက်ထုတ်ပြန်ထားတာဖြစ်ပါတယ်။ရီယာမြို့ပတ်မှာတော့မုန်တိုင်းကြောင့်စီးနင်းတွေကျဆင်းခဲ့ရမှာတော့လေးပေအထိရှိခဲ့ပါတယ်။ဒါဟာတော့တပတ်အတွင်းကယ်လီဖိုးနီးယားပြည်နယ်ကိုဖြတ်ကျော်ဝင်ရောက်မဲ့မုန်တိုင်းအများပြားတဲ့ကပထမဆုံးမုန်တိုင်းဖြစ်ပါတယ်ရှင
်။ဖိလစ်ပိုင်မှာနေသိကူကာလာလျက်စစ်တာပြတ်တောက်မှုကြောင့်လေကြောင်းထိမ့်သိမ်းလုပ်ငန်းတွေတောင်းနေခဲ့ရပြီးဒီကနေ့တနင်္လာနေ့မှာတော့ဝန်ဆောင်မှုတွေအပြည့်အဝပြန်ပေးနိုင်အောင်လှုပ်ဆောင်နေကြပါတယ်။တနင်္လာနေ့ကပင်မတားအားနှစ်ခုချုပ်ရင်းခဲ့တာကြောင့်နီနွိုင်းအကွီနိုလေဆိပ်မှာတအားပြတ်တောက်ခဲ့ပြီးလေခီးစီ300လောက်တောင်းနေကြရတာပါလေချောင်းလုပ်ငန်းတွေပုံမှန်ပြန်လည်ပတ်နိုင်ဖို့အတွက်82နာရီလောက်အချိန်ယူရမယ်လို့မနီလာအပြည်ပြည်ဆိုင်ရာလေစိတ်တာဝန်ရှိသူတူကပြောပါတယ်လက်စစ်တာပြတ်တောက်ခဲ့တာကြောင့်လေရင်ခီးစီ360လောက်ကိုဖျက်သိမ်းတာတခြားလေစိတ်တွေကိုလက်စစ်တာပြတ်တောက်တဲ့အထိလမ်းကြောင်းပြောင်းပြတာတွေလုပ်ခဲ့ရပါတယ်လေစိတ်အာဏာပိုင်တွေနဲ့ contract တွေကြားအငင်းပွားလေရှိတာကြောင့်လေကြောင်းထိမ့်သိရေးလုပ်ငန်းတွေနှောင့်နှေးမှုမကြာခဏဖြစ်လေရှိတဲ့ဒီလေစိတ်မှာပုံမှန်တနာယူကိုလေရည်အစီရ20လောက်အဆင့်တက်လုပ်လေရှိပါတယ်အခုလိုပြက်စစ်တားအပြတ်တော့ လေရင်ခီးစဉ်တွင်နောက်နှင်းခဲ့ရတဲ့အပေါ်သယ်ယူပို့ဆောင်ရေးဌာနကစုံစမ်းစစ်ဆေးဖို့ကတိပြုထားပါတယ်။လေဆိပ်ဝန်ဆောင်မှုတွေအဆင့်မြင့်ပေးဖို့လည်းလူတွေကတောင်းဆိုနေကြပါတယ်။
ဗီယက်နမ်နိုင်ငံကဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုမှာပြီးခဲ့တဲ့နှစ်ရက်တုန်းကပေ100ကျော်ရှိတဲ့တွင်းနဲ့ထဲကိုပြုတ်ကျခဲ့တဲ့ဆယ်နှစ်အရွယ်ကလေးငယ်တဦးကိုကယ်ထုတ်နိုင်မှုယာနဲ့ချီတဲ့ကယ်ဆယ်ရေးသမားတွေတနင်္လာနေ့ကအကြီးအကျယ်ကြိုးပမ်းနေကြပါတယ် AFP သတင်းဌာနရဲ့အဆိုအရဒွမ်တော့ခရိုင်တောင်ပိုင်းမှာတရားအသစ်ဆောက်လုပ်နေတဲ့ဝင်းတွင်းမှာရှိတဲ့ဆယ်လက်မအကျယ်ရှိတဲ့ကွန်ကရစ်တိုင်ရဲ့အပေါက်ထဲကိုအဲ့ဒီကလေးလေးပြုတ်ကျသွားတာဖြစ်ပါတယ်တိုင်လီဟွန်နန်းလို့ခေါ်တဲ့ယောက်ျားလေးရဲ့အခြေအနေကိုတော့မပြောနိုင်သေးဘူးလို့ကယ်ဆယ်ရေးသမားတွေကပြောပါတယ်သတင်းမီဒီယာတွေရဲ့ဖော်ပြချက်အရကတော့ကယ်ဆယ်ရေးသမားတွေဟာအဲ့ဒီယောက်ျားလေးကိုကယ်နိုင်မှုအတွက်ကွန်ကရစ်တိုင်ကိုတူးဖော်ပြီးဆွဲထုတ်နိုင်မှုအနီးဝန်းကျင်မှာရှိတဲ့မြေစီလွာတွေကိုပျော့ပြအောင်ကြိုးပမ်းနေကြပါတယ် BNN သတင်းဌာနဖြစ်တဲ့ Twin 3မှာဖော်ပြထားတာကတော့အဲ့ဒီကလေးငယ်ရဲ့လက်ရှိအခြေအနေကိုအာဏာပိုင်တွေကမသိရသေးသလိုကယ်ဆယ်ရေးအပိုင်းမှာတော့ကွန်ကရစ်တိုင်ပေါက်ကနေပြီးတော့အောက်ဆီဂျင်တွေအမြဲမပြတ်သွင်းပေးနေပေမဲ့ကလေးငယ်ဟာလက်ရှိမှာတော့အပြင်းနဲ့အပြန်အလှန်ဆက်သွယ်မှုရပ်တန့်သွားတယ်လို့ဆိုပါတယ်ကလေးငယ်ကိုကယ်တင်နိုင်မှုအတွက်ဒေသအာဏာပိုင်တွေရဲ့ကြိုးပမ်းမှုကို Federal အဆင့်ကယ်ဆယ်ရေးသမားတွေကပါပူပေါင်းကူညီဖို့ဝန်ကြီးချုပ်ကဒီကနေ့ညွှန်ကြားထားပါတယ်ရှင2023ခုနှစ်ဇန်နဝါရီလ2ရက်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်းနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ KBC ဥက္ကဋ္ဌဟောင်းဒေါက်တာကလမ်ဆမ်ဆောင်ကိုမတရားအသင်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုလိုက်တဲ့အကြောင်းကိုတင်ပြပေးကြပါမယ်။ပြီးခဲ့တဲ့ဒီဇင်ဘာလပိုင်းတုန်းကစစ်ကောင်စီကနေဖမ်းဆီးထိန်းသိမ်းထားတဲ့ကချင်နှစ်ချင်းအသင်းတော် KBC ရဲ့ဥက္ကဋ္ဌဟောင်းတိတ်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆောင်ကိုမတရားအသင်းဆက်သွယ်မှုပုံမှန်18နဲ့တရားစွဲဆိုပြီးတော့လာမယ့်ဇန်နဝါရီလ17ရက်နေ့မှာရုံးထုတ်စစ်ဆေးမယ်လို့သိရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။ဒီဇင်ဘာ5ရက်မနေ့9နာရီခန့်ကထိုင်းနိုင်ငံကိုစစ်သွာကူဖို့မန္တလေးအပြည်ပြည်ဆိုင်ရာလေဆိပ်ရောက်နေတဲ့ဒေါက်တာကလမ်ဆွန်ဆန်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမေးမြန်းစရာရှိလို့ဆိုပြီးဖမ်းဆီးခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်။ဖမ်းဆီးခံပြီးတလပြည်ကနေမှဆရာတော်ဒေါက်တာကလမ်ဆွန်ဆန်ကိုစစ်ကောင်စီကမတရားအသင်းဆက်သွယ်မှုဥပဒေပုံမှန်စက္ကွန်တင်းနဲ့တရားဆွဲဆိုလိုက်တာဖြစ်တယ်လို့မိသားစုဝင်တဦးကပြောပါတယ
်။ဟုတ်ကဲ့ရှင်သူတို့ကလေအဲ့ဒီယမန်ထုတ်တာကိုဘိုင်ဘာနဲ့မဆက်ချင်းနေမှာသူတို့စက္ကွန်တင်းနဲ့အမှုဆွဲတယ်ဆိုမှပြောကြပါလိမ့်ရှင်။ထောင်ကြီးကိုပို့ချရလို့ပြောရတယ်။မတိနာထောင်ကြီးရှင်။ရဲ့ဆိုးလာတော့အဲ့ဒီတက်ကတ်လို့ပြောတယ်နာမည်တော့မသိဘူး။ကျွန်တော်လည်းအတိအကျသူတို့ကဗာလဲ officially အကြမ်းမကြပါဘူးရှင်။ဒီကပိုင်းစစ်ဌာနချုပ်တက်ကတ်ဆွဲလို့ပြောရတယ်။
လေဇက်ကနေဖန်စီခံပြီးတရက်ကျော်အကြာမှာဒေါက်တာကလမ်ဆွန်ဆန်ကိုတရားစွဲဆိုဖို့ပြင်ဆင်နေပြီလို့ကချင်းပြည်နယ်အာဏာပိုင်တွေက KBC တာဝန်ရှိသူတွေကိုခေါ်ပြောခဲ့ပါတယ်။အခုတရားရုံးတင်စွဲဆိုလိုက်တယ်ဆိုတာကိုတော့မိသားစုဝင်တွေကိုရော KBC ကိုပါတရားဝင်အကြောင်းကြားတာမရှိဘဲမိသားစုဝင်တွေကရဲစခန်းနေမှာလိုက်လံစုံစမ်းမှသိရှိရတာဖြစ်ပါတယ်။ကချင်းလူလူအကြားဩဇာတက္ကမကြီးမားတဲ့ဒေါက်တာကလမ်ဆွန်ဆန်ကိုမြစ်ကြီးနားထောင်မှာချုပ်နှောင်ထားတာပါ။ရောက်ပိုက်တိုင်းစစ်ဌာနချုပ်ကအရာရှိတူကတရလိုပြုတ်လုပ်ပြီးဒီဇင်ဘာ28ရက်နေ့ကမြစ်ကြီးနားရဲစခန်းမှာပုံမှန်စက်ခွန်တင့်နဲ့အမှုဖွင့်လိုက်တာဖြစ်ပါတယ်။အခုအချိန်ထိဒေါက်တာကလမ်ဆန်ဆန်ကိုမိသားစုဝင်တွေတွေ့ခွင့်မရသေးဘူးလို့မိသားစုဝင်ကပြောပါတယ
်။တွေ့ခွင့်မရဘူးရှင်။ဒီကိစ္စကတော့ကျမတို့ခုံကြီးတွေဆိုတာကအယုတ်အလတ်အမျက်မကြီးသူရဲ့ချမ်းသာမိန်းကလေးမိတ်ဆွေမရှိအားလုံးကိုသူတို့ကကွာလာဒီမှာစူတောင်းပြရတာမျိုးတော့ရှိရပါတော့နော်သူတို့ဘယ်လိုရှိပြီးမှစက်ခွင့်ပြည့်ပေးရတယ်ကျမတို့မသိအော်သူကလည်းတိုးတိုးရှိနေချက်နောက်တစ်ခါကျလေပြင်းရောင်တဲ့ယောဂါရှိတယ်နောက်တစ်ခါကျတော့အခုကိုဗစ်ပြီးတဲ့နောက်ပိုင်းမှာငကိုကလေးကသူကရင်ကျက်တာရှိတယ်ကိုဗစ်ပြီးတဲ့နောက်ပိုင်းမှာသူပိုပြီးမှအဲ့ဒီခဏခဏစိတ်ခံပြနေရတာပေါ့ရှင်အကြောင်းကိုသူမှရင်ကျက်တယ
်ဒေါက်တာကလမ်ဆန်ဆန်ဟာ KIA ဌာနချုပ်ရှိရာလိုင်စာကိုတွားရောက်ပြီးKIA ထိပ်သီးကောင်းဆောင်နေနဲ့တွေ့ဆုံခဲ့တာကြောင့်ဖမ်းဆီးခံရတာလို့နိဆက်သူတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကမင်းမြန်းပေမဲ့ပြန်လည်ဖြေဆိုတာမရှိပါဘူး။ KBC ဘက်ကတော့ဆရာတော်လွတ်မြောက်ရေးအတွက်ကော်မတီတရားဖွဲ့ပြီးနောက်ဆရာတော်နဲ့တွေ့ခွင့်ရရေးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဘက်ကိုစာပို့ထားပေမဲ့အခုအချိန်ထိအကြောင်းပြန်တာမရှိခဲ့ဘူးလို့ KBC တာဝန်ရှိသူတူကပြောပါတယ်။တိတ်ခါတော်ရဆရာဒေါက်တာကလမ်ဆွန်ဆန်ဟာKBC ရဲ့အထူးအတွင်းရမှုချုပ်နဲ့ဩက္ကဋ္ဌတာဝန်တွေကိုယူခဲ့သူဖြစ်ပြီးပြီးခဲ့တဲ့အောက်တိုဘာလကကချင်နှစ်ချစ်ခရိုင်အဖွဲ့ချုပ် KBC ရဲ့အထူးအကြံပေးပုဂ္ဂိုလ်အဖြစ်ခန့်အပ်ခံခဲ့ရပါတယ်။လူနည်းစုတိုင်းရင်းသားတွေအပေါ်မြန်မာစစ်တပ်ကဘာသာရေးလွတ်လပ်ခွင့်ဖိနှိပ်မှုနဲ့ပတ်သက်ပြီး 2019ခုနှစ်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအမေရိကန်ပြည်ထောင်စုသမ္မတအင်ဂျီရောမှာကိုယ်တိုင်တွားရောက်တင်ပြခဲ့သူလည်းဖြစ်ပါတယ်အဲ့ဒါအတွက်လည်းအဲ့ဒီအချိန်တုန်းကသူ့ကိုမြန်မာစစ်တပ်ကတရားစွဲဆိုခဲ့ဘူးပြီးနောက်ပိုင်းအမှုပြန်ရုပ်သိမ်းပေးခဲ့ပါတယ်ဒေါက်တာကလမ်ဆွန်ဆန်ကိုပြန်လွတ်ပေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့တောင်းဆိုတဲ့အကြောင်းအမေရိကန်နိုင်ငံရေးဌာနပြောခွင့်ရသူ Net Price ကလည်း Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ခင်ဗျာ
သိခါရရဆရာတော်ဒေါက်တာကလမ်ဆမ်ဆောင်ကိုမတရားအသိဆက်သွယ်မှုပုံမှတက်စခွန်တင်နဲ့တရားစွဲဆိုလိုက်တဲ့အကြောင်းသတင်းကိုစုံဝင်းလိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တစက်တည်းပါပဲကချင်လွတ်လပ်ရေးအဖွဲ့ KIO ကစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲမှာမပါဝင်ကြဖို့လူလူကိုတိုက်တွန်းလိုက်တဲ့အကြောင်းကိုတင်ပြပေးကြပါတယ်။စစ်ကောင်စီကနေကျင်းပမဲ့2023ရွေးကောက်ပွဲဟာရန်သူမိတ်ဆွေကွဲကွဲပြားပြားရှိစေတာမို့လို့အဲ့ဒီရွေးကောက်ပွဲမှာမပါဝင်ကြဖို့ကချင်လွတ်လပ်ရေးအဖွဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအန်ဘန်ဟာကသူရဲ့နှစ်တကူမိကွန်းထဲမှာသတိပေးပြောဆိုလိုက်ပါတယ်။အခုလိုမျိုးစစ်ကောင်စီကကျင်းပဖို့ပြင်ဆင်နေတဲ့ရွေးကောက်ပွဲကိုအဓိကနိုင်ငံရေးနဲ့တိုင်းရင်းသားအင်အားစုတွေဘက်ကလက်မခံတာကြောင့်ဒီတိုင်းဆိုရင်2023ရွေးကောက်ပွဲကာလမှာပြည်တွင်းတင်းမာမှုတွေပဋိပက္ခတွေတိုးလာနိုင်ခြေရှိပါတယ်။ဒီအကြောင်းစုံစမ်းမေးမြန်းသတင်းပို့ထားတာကိုကိုငင်းချန်းကပြောပြပေးပါမယ်ရှင်
။အာဏာသိမ်းစစ်ကောင်စီကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုထားတဲ့နှစ်တကူမိကွန်းကိုကချင်လွတ်လပ်ရေးအဖွဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအန်ဘန်လာကကချင်ဘာသာနဲ့ထုတ်ပြန်ခဲ့တာပါဒီလိုထုတ်ပြန်တဲ့မိန်ကွန်းမှာစစ်အာဏာရှင်စနစ်ကိုပြည်သူရန်သူအဖြစ်သတ်မှတ်ပြီးစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲကိုမထောက်ခံဖို့တိုက်တွန်းတဲ့အချက်တွေပါဝင်တဲ့အကြောင်း KIO ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်ရွေးကောက်ပွဲမှာပါဝင်ဖို့မထောက်ခံတဲ့လူတွေအားလုံးကတော့စစ်တပ်ကိုထောက်ခံတဲ့လူတွေပဲဖြစ်ပါတယ်ဆိုတော့ဒီစစ်တပ်ကတော့ကျွန်တော်တို့မြန်မာနိုင်ငံပြည်သူလူထုပြတ်လုံးရဲ့ဉာဏ်သူဖြစ်ပါတယ်။အဲ့ဒီဉာဏ်သူကိုထောက်ခံတဲ့သဘောဖြစ်ပါတယ်။အဲ့ဒါကြောင့်ထောက်ခံဖို့ပေါ့နော်။ဒီပါဝင်ဒီမှမြေဆွေသားတွေရုပ်ကပုတ်ဖြစ်အောင်ကိုယ်ငီပတ်မှုတွေအားလုံးကတော့စစ်တပ်ကိုထောက်ပံ့တဲ့ကိုယ်ငီတဲ့လူတွေဖြစ်ကြပါတယ်။ဒါကြောင့်ကိုယ့်ရဲ့ဉာဏ်သူကိုထောက်ပံ့တဲ့လူမဖြစ်အောင်ကိုယ်ကလေးကတူအားတော့ဒီပေးတဲ့ပုံစံနဲ့ပြောတာဖြစ်ပါတယ်ခင်ဗျာ။
ဖွဲ့စည်းပုံနဲ့အညီအာဏာယူခဲ့တာပါလို့ပြောနေတဲ့စစ်ကောင်စီဟာ2008ဖွဲ့စည်းပုံအရဆိုရင်အခုဇန်နဝါရီလအကုန်မှာသူ့ရဲ့တပ်တန်းပြည့်မှာပါ။တပြိုင်တည်းမှာပဲဒီနှစ်ဩဂတ်လလောက်မှာရွေးကောက်ပွဲကျင်းပဖို့စစ်ကောင်စီကပြင်ဆင်ထားပါတယ်။ရဲအတိအကျအားဖြင့်တော့ထုတ်ပြန်ကြေညာတာမျိုးမရှိသေးပါဘူး။ဒီရွေးကောက်ပွဲကိုနိုင်ငံရေးတိုက်ခိုက်အင်အားစုတွေကလည်းကန့်ကွက်နေတဲ့အတွက်2023ခုနှစ်မှာနိုင်ငံရေးပဋိပက္ခတွေမြင့်တက်လာနိုင်တယ်လို့လည်းဗိုလ်မှူးကြီးနော်ဘူးကသုံးသပ်ပါတယ်။
ကြရတာတော့ကျွန်တော်တို့အင်ဂျီယာလည်းပြည်ပြပြလည်းရုပ်ကပွဲကိုတော့အနောက်ဖြစ်ပေးဖို့တော့စီစဉ်ရှိတယ်ကျွန်တော်အားလုံးအတိအကျဖြစ်သွားတယ်။ဥထကြီးကလည်းရုပ်ကပွဲဖြစ်အောင်ကတော့အခုကလေးကလည်းဒီလိုမျိုးသူ့ဒီကိုလည်းပြန်ပေးထားလိုက်ပါတယ်ဆိုတော့အဲ့ဒီနေရာမှာတော့ဒီပြည်ပြခကျတော့ဖြစ်နိုင်တယ်လို့တိုးထလို့ရပါတယ်
။ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအန်ဘန်လာရဲ့မိန်ကွန်းမှာ2022ခုနှစ်မှာ KIO အနေနဲ့ရည်မှန်းထားတဲ့လုပ်ငန်းတွေကိုအောင်မြင်အောင်အကောင်အထည်ဖော်နိုင်ခဲ့သလိုလာမယ့်နှစ်မှာလည်းအချိန်မြင့်ဆောင်ရွက်ကြဖို့တိုက်တွန်းထားကြောင်းကချင်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ရခိုင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းကလည်းလက်ရှိမြန်မာနိုင်ငံရေးပေါ်အခုလိုသုံးသပ်ပါတယ်
။2023ကတော်ကိုစီးပြင်းထန်လာနေကြရှိတယ်။အခုမှာကမရှိသေးကောင်စီအဖွဲ့အစည်းတွေကတောင်မှဆုံးဖြတ်ချက်ချပြီးတော့ PRP ပြောဆိုလာလို့ရှိတယ်။ဒီတော့ MP အမေရိကန်ကလည်းအဲ့လိုအကူအညီပေးမယ်ဆိုပြီးတော့တစ်ခါပြောဆိုတဲ့အခါမှာအဲ့ဒီဟာကိုပြည်သူတွေကတအားတက်တယ်ပေါ့။တန်ရင်းတန်ရင်းက NUG ရပီးစုကခြေတန်းကိုပြန်ရောက်သွားတာပေါ့။အဒီကိစ္စလေးအကူအညီရတဲ့ပြည်သူ့ကောင်အားရလာပြီဆိုတော့ဟောဒါအစိုးရတစ်ခါတည်းအသေးစားအဲ့ဒီအပေါ်ကြားနေပြီးတဲ့ကျွန်တော်တို့ကလည်းနေပါရပြဟုတ်တယ
်။မြန်မာနိုင်ငံရဲ့အဓိကအတိုက်အခံအင်အားစုတွေဖြစ်တဲ့အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီ NUCC နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်နိုင်ငံရေးအင်အားစုတွေကလည်း2023ရွေးကောက်ပွဲကိုဆန့်ကျင်ကြောင်းနဲ့အောင်ပွဲရရှိရေးအတွက်ပြည်သူတရက်လုံးပါဝင်ကြဖို့ထုတ်ပြန်ထားပါတယ်။ AA ရခိုင် TNLA ပလောင်နဲ့ MNDA ကိုကန့်တို့ပါဝင်တဲ့ညီနောင်မဟာမိတ်တိုင်းရင်းသားလက်နက်ကိုင်၃ဘွဲကလည်းပြည်သူထောက်ခံတဲ့ຫນွေဦးတော်လှန်ရေးအဖွဲ့တွေနဲ့လက်တွဲပြီးလှုပ်သိမ့်လှုပ်ထိုက်တာတွေကိုဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းနှစ်သစ်ထုတ်ပြန်ကြမှာဖော်ပြထားပါတယ်စေကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့နှစ်သစ်ကူနှုတ်ခွန်းဆက်စကားမှာတော့လက်နက်ကင်ပဋိပက္ခတွေကိုဖြည့်ရှင်းနိုင်ရင်တိုင်းရင်းသားတွေနဲ့တိုင်းရင်းသားဒေသတွေရဲ့အခွင့်အရေးပိုမိုဆောင်ရွက်နိုင်မှာဖြစ်ကြောင်း တိုင်းသားတွေရဲ့ဒီမိုကရေစီအခွင့်အရေးမဆုံးရှုံးရစေဖို့နိုင်ငံအနှံ့ရွေးကောက်ပွဲကျင်းပဖို့ဆောင်ရွက်နေကြောင်းထည့်သွင်းပြောဆိုထားပါတယ်။ဒီလတရက်နေ့မှာပဲစစ်ကောင်စီဘက်ကနိုင်ငံတော်ကာကွယ်ရေးအုပ်ချုပ်ရေးစတဲ့ကိစ္စတွေကိုနှောက်ယှက်တိုက်ခိုက်တာမရှိရင်တပ်မတော်ရဲ့စီးရေးဆိုင်ရာလှုပ်ရှားမှုတွေကို2023ဇန်နဝါရီလတရက်နေ့ကနေဒီဇင်ဘာလ31ရက်နေ့အထိထပ်မံတက်တန်းတိုးကြောင်းလည်းထုတ်ပြန်ခဲ့ပါတယ်။ဒီအပြစ်ရဲကြောင်းထုတ်ပြန်ချက်ကို2018ခုနှစ်ဒီဇင်ဘာလကနေစတင်ပြီး21ကြိမ်ထုတ်ပြန်ပြီးလည်းဖြစ်ပါတယ်ခင်ဗျာ
။စစ်ကောင်စီကနေကျင်းပမဲ့2023ရွေးကောက်ပွဲဟာရန်သူမိတ်ဆွေကွဲကွဲပြားပြားရှိစေတာမို့လို့အဲ့ဒီရွေးကောက်ပွဲမှာမပါဝင်ကြဖို့ကချင်လွတ်လပ်ရေးအဖွဲ့ KIO ဥက္ကဋ္ဌကတိုက်တွန်းလိုက်တဲ့အကြောင်းသတင်းကိုငြင်းငြမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းမှာပဲရခိုင်ပြည်နယ်ဘက်မှာရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။စစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲအတွက်ရခိုင်ပြည်နယ်ဘက်မှာတော့လူဦးရေစီးရင်ကောက်ယူဖို့ပြင်ဆင်ဆောင်ရွက်နေပါပြီလို့ရခိုင်ပြည်နယ်စစ်ကောင်စီကထုတ်ပြန်ပြောဆိုပါတယ်စစ်ကောင်စီကအခုလိုရွေးကောက်ပွဲကျင်းပမဲ့အပေါ်ရခိုင်နိုင်ငံရေးပါတီတွေရဲ့အမြင်သဘောထားကဘယ်လိုရှိပါသလဲဒီအကြောင်းမေးမြန်းပေးပို့ထားတာကိုကိုစံကျော်ကပြောပြပေးပါမယ်ရှင
်စစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲအတွက်ယခုဇန်နဝါရီလ9ရက်နေ့မှာလူဦးရေစီးရင်ကောက်ယူသွားမယ်လို့ပြည်내စစ်ကောင်စီအဖွဲ့ပြောခွင့်ရဦးလှသိန်းရဲ့လူမှုကွန်ရက်ပေါ်မှာထုတ်ပြန်ထားပါတယ်2020ခုနှစ်ရွေးကောက်ပွဲမှာစီးရင်မှာတွေ့ရှိခဲ့တဲ့ဆိုတဲ့စွပ်စွဲချက်နဲ့အာဏာသိမ်းလိုက်တဲ့စစ်ကောင်စီဟာအခုနှစ်ဩဂုတ်လမှာရွေးကောက်ပွဲတရက်ကျင်းပဖို့ပြင်ဆင်နေတာပါစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ခုမဖြစ်နိုင်ဘူးလို့တရားဝင်မှုမရှိတာကြောင့်ဝင်ရောက်ရှင်ပြိုင်မှာမဟုတ်ဘူးလို့ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီအထွေထွေအတွင်းရေးမှူးဦးမျိုးကျော်ကပြောပါတယ်
အခုလေရွေးကောက်ပွဲကိုအကြောင်းပြပြီးအာဏာသိမ်းတယ်သူတို့ကထိန်းတယ်လို့ပြောတယ်ဘာပဲသိမ်းတာပဲဖြစ်ဖြစ်ထိန်းတာပဲဖြစ်ဖြစ်ဒီဟာကတရားမဝင်ပါဘူးအဲ့ဒီအတွက်မှာသူတို့လုပ်တဲ့ရွေးကောက်ပွဲဆိုတာလေအတူယောင်ရွေးကောက်ပွဲလာဖြစ်မယ်သူတို့အာဏာရရေးအတွက်အာဏာဆက်ပြီးတော့ချုပ်ကန်သွားရေးအတွက်လုပ်တဲ့ရွေးကောက်ပွဲဖြစ်တဲ့အတွက်မှာကျွန်တော်တို့ပါတီအနေနဲ့ကတော့ရွေးကောက်ပွဲဝင်ရတာအကြောင်းမရှိပါဘူးလို့ပြောရှင်ပါတယ်
ပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်မှာအများဆုံးအနိုင်ရခဲ့တဲ့ရခိုင်အမျိုးသားပါတီ ANP အနေနဲ့တော့စစ်ကောင်စီဦးဆောင်ကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တစ်စုံတစ်ရာမချသေးဘူးလို့ ANP ပါတီဥက္ကဋ္ဌဦးတာထွန်းလာကပြောပါတယ်
။ရွေးကောက်ပွဲကော်မရှင်ကလို့တော့ဒီနေ့အချိန်ထိနိုင်ငံရေးပါတီတွေကိုရွေးကောက်ပွဲနဲ့ပတ်သက်လို့တစ်စုံတစ်ရာတရားဝင်ဖွင့်ကြောက်မှုဘာမှမရှိသေးဘူး။အဲဒါကြောင့်ရွေးကောက်ပွဲနဲ့ပတ်သက်လို့ကျွန်တော်တို့ပါတီမှာတော့ကရွေးကောက်ပွဲနဲ့ပတ်သက်လို့ကျွန်တော်တို့ဘာမှဆွေးနွေးဆုံးဖြတ်ထားတာဟိုတစ်စုံတစ်ရာမရှိသေးဘူးလို့ကျွန်တော်အဲ့လိုပြောလို့တယ
်။ပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကတော့ရခိုင်ပြည်နယ်ကတချို့မြို့နယ်တွေမှာလုံခြုံရေးအရရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူး။အခုလက်တလောအဖြစ်တော့အေးအေးရခိုင်တပ်ဖွဲ့နဲ့စစ်ကောင်စီအကြားနှုတ်အားဖြင့်အပြစ်ခတ်ရစဲယူထားပါတယ်။AA ပါဝင်ညီနောင်သုံးဖွဲ့ရဲ့နှစ်တကူထုတ်ပြန်ချက်ထဲမှာတော့အခြားတော်လှန်ရေးအဖွဲ့အစည်းတွေနဲ့စစ်အာဏာရှင်စနစ်ကိုတွန်းလှန်တိုက်ဖြတ်သွားမယ်လို့တနိမ့်တယ်ပြုဖော်ပြထားပေမဲ့စစ်ကောင်စီကလုံမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့တစုံတရာပြောဆိုထားတာမရှိပါဘူး။နှွေဦးတော်လှန်ရေးနောက်ပိုင်းပေါ်လာတဲ့တော်လှန်ရေးအဖွဲ့အစည်းတွေနဲ့ KIA ကချင်လွတ်လပ်ရေးတပ်အပါအဝင်အဓိကတိုင်းရင်းသားလက်နက်ကိုင်အများစုကလည်းဒီရွေးကောက်ပွဲဟာတရားဝင်မှုမရှိဘူးလို့တုံ့ပြန်နေကြပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကလည်းစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲတစ်ခုမဖြစ်နိုင်တဲ့အကြောင်းနဲ့မြန်မာနိုင်ငံရဲ့အကျပ်တဲကိုပိုရှေချစေပြီးတိုင်းပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့တည်ငြိမ်အေးချမ်းသာရရေးကိုနှောင့်နှေးကြံ့ကြာစေမယ့်အကြောင်းကြေညာချက်ထုတ်ပြန်ထားတာတွေလည်းရှိပါတယ်။မြန်မာနိုင်ငံအတွင်းဒေသအာဏာပိုင်တချို့ကရွေးကောက်ပွဲအတွက်ပြင်ဆင်ပြောဆိုမှုတွေရှိနေပေမဲ့လည်းမြန်မာစစ်ကောင်စီဘက်ကတော့ရွေးကောက်ပွဲကျင်းပမဲ့ရက်နဲ့ပတ်သက်လို့လူထုကိုတိတိကျကျကြေညာပြောဆိုတာတော့မရှိသေးပါဘူးခင်ဗျာ။
ရခိုင်ပြည်နယ်ဘက်မှာစစ်ကောင်စီကရွေးကောက်ပွဲတွေကျင်းပဖို့ပြင်ဆင်နေတဲ့အခြေအနေသတင်းကိုစံကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံတဝန်းကတရားဥပဒေစိုးမိုးရေးအခြေအနေအကြောင်းသတင်းကိုတင်ပြပေးကြပါရစေ။စစ်တပ်ကမြန်မာနိုင်ငံမှာအာဏာသိမ်းယူခဲ့တာနှစ်နှစ်နီးပါးကြာလာပေမဲ့ရန်ကုန်မန္တလေးစတဲ့မြို့ပြတွေအပါအဝင်နိုင်ငံရဲ့နေရာတော်တော်များများမှာရာဇဝတ်မှုထူပြောပြီးတော့တရားဥပဒေစိုးမိုးမှုအားနည်းနေပါတယ်။တစ်ချိန်တည်းမှာပဲစစ်ကောင်စီရဲ့နိုင်ငံရေးအရာချုပ်ကိုင်မှုကြောင့်လွတ်လပ်တဲ့တရားစီရင်ရေးကိုလည်းကြီးကြီးမားမားထိခိုက်နေတယ်လို့တရားရေးအတိုင်းဝိုင်းကပြောပါတယ်ဒီပြီးခဲ့တဲ့နှစ်တရားရေးမှန်တိုင်းစီရင်မှုတွေနဲ့ပတ်သက်လို့ရန်ကုန်ကစုံစမ်းမေးမြန်းထားတာကိုတော့မတ်ရင်ချင်းနိုင်ကပြောပြပေးပါမယ်ရှင
်2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာယူပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုဟာကျေးလက်ဒေသတွေသာမကမြို့ပြအထိမှပါယိုယွင်းနေတယ်လို့လေ့လာသူတွေရောဒေသခံတွေကပါပြောကြပါတယ်2022ခုနှစ်စစ်ကောင်စီအုပ်ချုပ်နေတဲ့ကာလအတွင်းတရားဥပဒေစိုးမိုးရေးဟာအယုတ်လျော့ဆုံးအခြေအနေနဲ့ရင်ဆိုင်နေရတယ်လို့ပြည်ထောင်စုရှေ့နေညအဖွဲ့ဥက္ကဋ္ဌလွတ်တော်ရှေ့နေကြီးဦးကျင်းမြင့်က VOA ကိုပြောပါတယ
်တရားဥပဒေစိုးမိုးရေးဆိုတာအန္တရာယ်ရှိတော့တယ်တကယ်ကြတော့စစ်အာဏာရှင်စနစ်တည်ငြိမ်ရေးနဲ့စစ်အာဏာရှင်စနစ်ခိုင်မာရေးအဲ့လိုပဲသူအာရုံစိုက်တော့တယ်ခင်ဗျာလူသားကောင်ပြောတာ အခုကမှရှင်းပြတရားဥပဒေစိုးမိုးရေးလောက်ရမယ်ရဲတွေကိုအကုန်စစ်ဖက်ခေါ်စစ်တိုက်ခိုင်းနေ PDF ကိုဖမ်းတဲ့လုပ်ငန်းတွေလုပ်ခိုင်းတယ် UG လုပ်ငန်းတွေမှာဝင်သုံးတယ်စစ်တပ်ကလည်းပဲတရားဥပဒေစိုးမိုးရေးပတ်သက်လောကစိတ်ဝင်စားတော့ဒီအနာရှင်တင်းရဲရေးပဲတော့လုပ်တော့တယ်အဲ့တော့မလို့ဒီတမရတိုက်တဲ့တခုခုတဲ့လူတွေရက်တဲ့သူတတ်တယ်ဘာစကားတွေပေါ်မှာတက်လူတာဆိုအကြီးကြီးပဲအဲ့ဒါဘာလဲဆိုရင်တရားဥပဒေစိုးမိုးရေးစာအုပ်သူပြစ်ထားလိုက်ကျာနာရှင်တည်ငြိမ်ရေးပဲသောင်းမေးလုပ်နေတယ်တရားစီရင်ဖြစ်နေပြီအဲ့လိုစနစ်ကိုရောက်နေတယ်ဆိုတော့အကျဉ်းချတွေ့ရတယ်အစိုးရအခြေအနေကအခုစဖြစ်နေပြီလေတိုင်းပြည်ကလုံးဝပြတ်သွားပြီ
ရန်ကုန်မြို့ပြလိုနေရာတွေမှာပါအုပ်စုဖွဲ့လူရက်တာမရင်းချင်းခံရတာဖောက်ထွင်းခံရတာလောင်းကစားနဲ့မိုးရဲစေးဝါးရောင်းဝယ်ဖောက်ကားတာအစရှိတဲ့ရာဇဝတ်မှုတွေတိုးလာတယ်လို့ဒီအပေါ်ထိထိရောက်ရောက်အရေးယူနိုင်မှုနဲ့အလွန်နည်းလာတယ်လို့ဒေသခံတွေကပြောပါတယ်ဆန္ဒပြမှုတွေကိုအကြမ်းဖက်နှိပ်ကွပ်မှုတွေနောက်ပိုင်းရဲတပ်ဖွဲ့အပေါ်ယုံကြည်အားကိုးမှုနှေးလာတယ်လို့ရဲတပ်ဖွဲ့တွေကလည်းနိုင်ငံရေးကိစ္စကလွဲရင်ယာစွေးမှုတွေအပေါ်တိတ်ပြီးအလေးနဲ့မရှိတော့ဘူးလို့ဒေသခံတချို့ကယူဆပါတယ်မြို့ပြနေရာတွေမှာအခုလိုတရားဥပဒေစိုးမိုးရေးကြဆင်းနေတယ်လို့နယ်ဘက်တွေကအခြေအနေတွေမှာရောဘလို့များရှိတယ်လဲဆိုတာနဲ့ပတ်သက်လို့ရှမ်းပြည်မြောက်ပိုင်းမှာပရဟိတကူညီရေးလှုပ်ဆောင်ပေးနေတဲ့ဥခင်မောင်က VOA ကိုအခုလိုပြောပါတယ
်တရားဥပဒေစိုးမိုးရေးပိုင်းကတော့ကျွန်တော်တို့စက်ပန်းလာတဲ့ဒီမှာရှိရှာမှာဒီကညာဟိုအာအနေမျိုးကိုဗစ်နဲ့ပတ်သက်တဲ့အနာတေးအနာတေးကြီးတွေဖြစ်တာလေဒီရောက်ဝင်ရှင်မပါခုံးအောင်ပြသွားတဲ့ပုံစံလေးအဲတော့ကျွန်တော်တို့ကတော်တန်ရင်အမရယာကိုဘယ်ရှားမှန်းအောင်မသိဘူးမန္တရားဘက်ကရက်ပြီးပြေဖို့တော့ဖြစ်သွားတယ် CDM နဲ့လိုက်တဲ့ဝန်ထမ်းတွေပါလေ Correction မှာအများကြီးပါသွားတယ်ဒီညာတော့လေးတူကလေးကတူကသူကပြီးခံရတာပါပဲအဲတည်ယူရပါမယ်တည်ပြီးနေတာပဲဒီနေရာထိုင်ရတဲ့ဒါကလည်းအကျိုးကိုလည်းကြီးလန်းစားနေရတဲ့အခြေအနေဖြစ်ပါတယ်။အဲ့ဒါကတော့
တဖက်မှာလည်းစစ်ကောင်စီကနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်အပါအဝင်သမရရွေးကောက်ခံကိုယ်စားလှယ်တွေနဲ့ပြည်ထောင်စုအဆင့်အပါအဝင်တိုင်းဒေသကြီးနဲ့ပြည်내အစိုးရအဖွဲ့ဝင်တွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေသတင်းမီဒီယာသမားတွေကိုဖမ်းဆီးတာနှစ်ရှည်ထောင်ဒဏ်ချနိုင်တဲ့ပုံမှားတွေနဲ့တရားရုံးဆွဲချက်တင်တာတရားရုံးတွေကလည်းခိုင်မာတဲ့အထောက်အထားတွေမရှိဘဲတေဒဏ်ချမှတ်တာထောင်ဒဏ်နှစ်ရှည်ချတာတွေလှုပ်လာပါတယ်နိုင်ငံရေးတက်ကြွလှုပ်ရှားသူအများစုကိုတရားစီရင်ရမှာအထူးတရားရုံးနဲ့စစ်ခုံရုံးဆိုပြီးတရားရုံးနှစ်မျိုးနဲ့စစ်ဆေးလျက်ရှိပါတယ်။အထူးတရားရုံးမှာစစ်ဆေးခံရသူတွေကကိုယ်တိုင်ထုချေပိုင်ခွင့်နဲ့ရှေ့နေငားရမ်းခွင့်ရရှိတော့လေစစ်ခုံရုံးနဲ့အစစ်ဆေးခံရသူတွေကတော့ဘလို့အကြောင်းပြချက်နဲ့မှထုချေပိုင်ခွင့်မရကြပါဘူး။စီအုပ်ချုပ်ရေးထုတ်ပြန်ထားတဲ့နေမြေတွေကအမှုတွေကိုစစ်ခုံရုံးနဲ့တရားစီရင်လေးရှိပါတယ်။အထူးတရားရုံးတွေမှာတရားစီရင်ရေးလှုပ်ဆောင်နေတဲ့တရားသူကြီးတွေမှာလည်းကိုယ်ပိုင်ဆုံးဖြတ်ချက်နဲ့တရားစီရင်တာတတ်သေးခိုင်ခိုင်လုံလုံနဲ့စီစစ်တာမရှိတော့ဘဲနိုင်ငံရေးဩဇာကိုမလွန်ဆန်နိုင်ဘဲထောင်နှံတွေချမှတ်နေတယ်လို့ဥပဒေသမားတအုပ်က VOA ကိုပြောပါတယ်
။တရားစီရင်ရေးရဲ့သဘောမှာတော့တရားသူကြီးတယောက်ရဲ့အချက်မှာဥပဒေမှာအပဘသူမှမမှုမှုရှိအောင်တရားသူကြီးရဲ့လူလက်တဲ့စီရင်ရုံးတရားကိုအဖြေခံပြီးတော့မှအမှုမှာပေါ်ပေါက်တဲ့အတိုင်းသိကျပါမယ်ရှိတယ်။အခုလက်ရှိကျွန်တော်တို့ဆိုနေကြတာအဲ့လိုမဟုတ်ဘူး။တရားသူကြီးတွေလူလက်တော်တရားစီရင်သိကျပိုင်ခွင့်ဆိုတာပေါ်မှာလူလုံးတရားတွန်းမှုရှိတယ်၊သိကျမှုရှိတယ်။အဲ့ဒါကဘာသွားစီရင်တွေ့ကြလဲဆိုတော့ကျွဲလိုက်တဲ့အမှုတိုင်းကလွတ်သွားတာမရှိဘူး။အမှုတရားဆိုရင်တရားလုံးကပြည်ထောင်အစည်းပေးတဲ့ရှိတယ်။အခုလုံးကအဖြစ်ရှိတယ်ဆိုပြီးအဖြစ်ပြီးကြတာများတယ်။တရားစီရင်ရေးအချက်မှာလူလုံးတရားညွှန်ကြားနိုင်တယ်၊လူလုံးတရားအမိန့်ပေးနိုင်တယ်ဒီကုတ်ကတော့အပေါ်ဖြစ်ချင်းနေပြီလို့ကျွန်တော်ပြောကြလို့ရတာပေါ့အဲ့တော့ဟိုလက်ရှိအချိန်မှာတော့အဲ့လိုမျိုးတရားစီရင်ရေးအချက်မှာသုံးဆုံးတရားအမိန့်ပေးနိုင်တယ်ညွှန်ပြနိုင်တယ်ပုဂ္ဂိုလ်တူတယောက်တော့အပေါ်ဖြစ်ချင်းကရှိနေတဲ့သဘောတော့ရှိနေတယ်လို့ကျွန်တော်ဒီတိုင်းမြင်ပါလေ
လက်ရှိစစ်တပ်ကအာဏာသိမ်းပြီးတနှစ်ကျော်ကာလအတွင်းမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုဟာနိုင်ငံပေါင်း136နိုင်ငံမှာအဆင့်128ကိုရောက်ရှိနေတယ်လို့ World Justice Project ညွန်ကင်းကထုတ်ပြန်ထားပါတယ
်။ဒါကတော့မြန်မာနိုင်ငံတဝန်းတရားဥပဒေစိုးမိုးရေးကြဆင်းမှုအဆိုးဝါးဆုံးအခြေအနေဖြစ်နေတဲ့အကြောင်းသတင်းမဲ့ရင်ချင်း၌ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်နေနှာဆင်ရဖို့ရှိပါတယ်။
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်ရဲ့2023ခုနှစ် January လ2ရက်တနင်္လာနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15653ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာယူကမှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအများဆုံးရပ်တန့်ရေးနောက်နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးရေးကုလလုံခြုံရေးကောင်စီက2022ခုနှစ်နှစ်ကုန်ပိုင်းမှာအတည်ပြုလိုက်တာကြောင့်မြန်မာနိုင်ငံရေးအပေါ်မှာဘလို့ရိုက်ခတ်မှုတွေရှိသလဲဆိုတာကိုစူးစီးတင်ပြထားတဲ့ရန်ကုန်ကသတင်းနောက်မှတ်စုကိုတော့ကိုသားညွန်ဦးကတင်ဆက်ပေးထားပါတယ်
အကြမ်းဖက်မှုတွေအများဆုံးရပ်ဖို့တောင်းဆိုပြီးတော့ဒေါက်ဆန်းစုကြည်ပါဝင်နိုင်ငံရေးသားအားလုံးကိုလှုပ်ပေးဖို့တိုက်တွန်းထားတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလူညွေးကောင်စီကဒီဇင်ဘာလ21ရက်နေ့ပြီးခဲ့တဲ့ဗိုလ်ချုပ်နေတော့အတည်ပြုပါတယ်။ဒီသဘောတူညီချက်မူကြမ်းကိုဗြိတိန်နိုင်ငံကအဓိကတင်သွင်းခဲ့တာဖြစ်ပြီးတော့လူညွေးကောင်စီအဖွဲ့ဝင်15နိုင်ငံကမဲခွဲဆုံးဖြတ်ပါတယ်။တရုတ်ရုရှားနဲ့အိန္ဒိယ3နိုင်ငံကတော့မဲမပြီးပဲနေခဲ့ကြပြီးတော့ကျန်တဲ့အဖွဲ့ဝင်12နိုင်ငံလုံးကထောက်ခံခဲ့ကြပါတယ်။ဒါဟာနှစ်ပေါင်း80ကျော်အတွင်းမှာမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့ပထမဆုံးချမှတ်တဲ့ကုလသမဂ္ဂလူညွေးကောင်စီရဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။မြမရေးကုလသမဂ္ဂလူညွေးကောင်စီရဲ့ဆုံးဖြတ်ချက်ပေါ်မှာမြန်မာနိုင်ငံအင်အားစုအတော်များများကရည်ပွားအဖြစ်ကြိုဆိုကြပါတယ်။နိုင်ငံရေးအဖွဲ့တချို့ကတော့ဒီဗီဒီယိုအနာသုံးခွင့်ရှိတဲ့တရုတ်ရုရှားလို့ကျဉ်းတဲ့အောင်လို့မူလမူကြမ်းကိုပြင်ဆင်လိုက်ရတာမို့လို့လက်တွေ့မပါတဲ့တောင်းဆိုမှုဖြစ်တယ်လို့ယူဆသူတွေရှိတယ်လို့ပဲတကယ်တမ်းမြန်မာနိုင်ငံရေးပြဿနာကိုပြည်ရေးအင်အားစုတွေကပဲဖြေရှင်းရလိမ့်မယ်လို့ယူဆသူတွေလည်းရှိပါတယ်။ပြည်သူပါတီဥက္ကဋ္ဌဦးကိုကြီးကတော့မြန်မာနိုင်ငံရဲ့ပြဿနာကိုပြည်တွင်းကပဲဖြေရှင်းရလိမ့်မယ်လို့အမြင်နဲ့အကြောင်း view ကိုပြောပါတယ
်။အဲဒီပြဿနာကိုဖြေရှင်းနိုင်ဖို့ဒီကမှာဟိုအခုကအချင်းချင်းအင်အားအစကနဲ့ပြောဖို့ဒီအဖြစ်ဆက်နယ်ဒီပုံစံမျိုးနဲ့ရှင်းပြီးတော့ဒီပြဿနာကဖြစ်ပြစာနေဦးမှာပဲလို့မြင်တယ်။နောက်တစ်ခုကတော့အာဆီယံရဲ့ဘုံသဘောပုံစံအားဖြင့်ကဗာဒီယာနာတာကကိုယ်တိုင်တဲ့သဘောကဆိုတော့ဆက်ဆံမှုပါကြပါလေ။ဒီကစဉ်းစားတဲ့ပူးတဲ့မှုတွေမရဘူးဆိုတော့အမလို့အားရဖြစ်တဲ့အပေါ်မှာအာဆီယံနဲ့မကဘဲနဲ့ဆက်တဲ့ဘက်ကသာဆက်လို့တော့တောင်တိုင်းကျောင်းတောင်းဆိုလိုက်တာကျွန်တော်တို့မြင်ပါတယ်။ဒါကြောင့်ပြည်သူချင်းချင်းဖြစ်နေတဲ့ကြွားရတယ်။ပြည်သူချင်းချင်းတဲ့အခါမှာလည်းတချင်ချင်းတချင်ချင်းပြည်သူကြောင်းနေမှုဖြစ်ကိုကြက်အဓိကကျွန်တော်တို့အာသာဝင်ရောက်ယူပါတယ်။နားစကားဘက်ကဘလောက်အမျိုးမျိုးရှိတဲ့ဒီအချက်ချင်းကိုနားလည်တယ်၊ပြင်းတယ်ဆိုတဲ့အပေါ်မှာတော့အဓိကကြည့်တယ်လို့ပြောပါတယ်။
အခုဒီကုလသမဂ္ဂလူညွန်းကောင်စီရဲ့ဆုံးဖြတ်ချက်ဟာမြို့မရည်နဲ့ပတ်သက်လာလို့ရှိရင်ဆယ်စုနှစ်တွေအတွင်းပထမဆုံးဖြစ်လို့ထူးခြားမှုရှိပေမဲ့စစ်ကောင်စီဘက်မှဖိအားအများကြီးတက်ရောက်စီမှာမဟုတ်ဘူးလို့နိုင်ငံရေးလေလာသူဦးရထွန်းကသုံးသပ်ထားပါတယ
်။နောက်ဘက်ကအဆိုရကလည်းအဲဘာမှတော့ဆူကြကြသူတို့ဘူးဆိုင်မှာမဟုတ်ဘူး။တို့တော့တစ်ခုကတော့သူတို့လုံးမဲ့ရေကောက်ပွဲဟာရေကောက်ပွဲမှာသူတို့ကြီးတဲ့လုံးလို့ရှိရင်ပြည်ရင်ဒီပါထောက်ခံမှုပေါ့နော်ရေကောက်ပွဲအပေါ်မှာပြည်ရင်ဒီပါထောက်ခံမှုကနည်းနေတော့ရေကောက်ပွဲကိုလာပြီးတော့မဲထဲတဲ့ဒီပဲအဲဒီအန်ဒီရဲ့အသက်အန်ဒီရဲ့တူရင်းရတာကြောင့်လာခဲ့တာမဲလာခဲ့တာနည်းမှာဖြစ်တယ်လို့နိုင်ငံတကာရဲ့အသိအမှတ်မှုလည်းနည်းနေပေါ့နော်အဲတကယ်လို့ NL ပါဝင်နေဆိုရင်ပေါ့နော်ဒီကြီးလူလူကလည်းမဲလာခဲ့တာတကယ်ပြောရမဲလာခဲ့တာများလိမ့်မယ်အဲ့ဒါကရေကောက်ပွဲအလွန်မှာเนาะလွတ်လပ်ပြီးကျန်းမာတဲ့ရေကောက်ပွဲဖြစ်ခဲ့တယ်ဆိုရင်ပြာစနစ်နဲ့လုတ်တဲ့ရေကောက်ပွဲဖြစ်တည်တိုင်း NL ရအနိုင်ရနိုင်တဲ့အနေအထားတွေရှိတယ်အဲ့လိုဖြစ်လာလို့ရှိရင်တော့နိုင်ငံတကာအပြုမပြုမှုလည်းအများကြီးဒီရှိနိုင်တာပေါ့
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူညွေးကောင်စီကထုတ်ပြန်လိုက်တဲ့ဆုံးဖြတ်ချက်အမှတ် 2669 ထဲမှာအကြမ်းဖက်မှုတွေရစဲဖို့နဲ့ဒေါ်ဆန်းစုကြည်ပါဝင်နိုင်ငံအကြီးအကဲတွေအားလုံးပြန်လွှတ်ပေးဖို့ဆိုတဲ့ချက်တွေပါဝင်တာထူးခြားတဲ့အောင်မြင်မှုတစ်ရပ်ဖြစ်တယ်လို့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့1990ရွေးကောက်ခံ NLD လွှတ်တော်ကိုယ်စားလှယ်ဒေါက်တာတင့်ဆွေကပြောပါတယ
်ပထမအချက်ကတော့ဒ ညွေးကောင်စီကအခုလိုဆုံးဖြတ်ချက်ချနိုင်ခြင်းဟာမြန်မာနိုင်ငံအရေးမှာကလသမကလူညွေးကောင်ရဲ့ထူးခြားဆုံးသောတုတ်တက်ပြောင်းလဲမှုတစ်ခုဖြစ်တယ်ကျွန်တော်မြင်ပါတယ်ကျွန်တော်တို့အရင်အရင်ကနှစ်ပေါင်း20ကျော်ကြိုးစားခဲ့ပြီမြေဒီအစဉ်မျိုးဒီပုံစံမျိုးကလသမကလူညွေးကောင်စီကကျွန်တော်မရခဲ့ဘူးနောက်တစ်ချက်ကတော့ကလသမကလူညွေးကောင်စီအမြဲတမ်းအဖွဲ့ဝင်တနည်းဗီတို၃ခုရှိနေတရုတ်နဲ့ရုရှားကမဲမပေးပဲနေခြင်းဟာလေထူးခြားချက်တစ်ခုစစ်ကောင်စီအင်တာမအားကိုးလာတဲ့စစ်ကောင်စီကိုရုရှားနဲ့တရုတ်တို့ရဲ့ထောက်ခံမှုဟာအရင်ကပိုးပြီးကျဆင်းလာတယ်လို့ကျွန်တော်မြင်ပါတယ
်ကုလသမဂ္ဂဆိုင်ရာတရုတ်တမန်ကြီးကလည်းမြန်မာနိုင်ငံပြည်ထောင်စုအလျင်မြန်ဖြည့်ရှင်းဖို့မဖြစ်နိုင်ကြောင်းနဲ့အဓိကမြန်မာနိုင်ငံအပေါ်မှာပဲမူတည်တဲ့ကြောင်းပြောဆိုခဲ့ပြီးတော့လုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းဆောင်ရည်ဆုံးဖြတ်ချက်ချမှတ်အစားတရားဝင်ကြေညာချက်ထုတ်ဖို့သာလိုလားတယ်လို့ပြောဆိုပါတယ်။ရုရှားကုလသမဂ္ဂတာဝန်ကြီးကတော့မြန်မာနိုင်ငံရဲ့ပြည်ထနာဟာနိုင်ငံတကာရဲ့လုံခြုံရေးကိုချိန်းချောက်တဲ့ကိစ္စလို့မမြင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အခုလိုမျိုးကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာထူးခြားတယ်လို့ဆိုပေမဲ့မလိုက်နိုင်ဘူးဆိုလို့ရှိရင်တုံ့ပြန်မဲ့လက်တွေ့အရေးယူမှုမျိုးတိကျကျမပါဝင်တာကြောင့်မြန်မာဒီမိုကရေစီတက်ကြွသူအဖွဲ့အစည်းကအားမလို့အားမရတာတွေလည်းတွေ့ရပါတယ်။ကုလသမဂ္ဂလူညွေးကောင်စီရဲ့ဆုံးဖြတ်ချက်ပါဒေါ်ဆန်းစုကြည်နဲ့နိုင်ငံရေးကျင်းသားတွေကိုလွှတ်ပေးရမယ်ဆိုတဲ့ကိစ္စမှာဥပဒေအတိုင်းပဲဆောင်ရွက်မှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းကတုံ့ပြန်ထားပါတယ
်ကျွန်တော်အနေနဲ့ကတော့အထင်ကတိုင်ပြောပြီးသားဖြစ်ပါတယ်ဥပဒေထက်မှာတော့ဘယ်မှမရှိပါဘူးကျွန်တော်တရားဥပဒေအတိုင်းပဲဆောင်ရွက်ရတာဖြစ်ကြောင်းပဲသူတို့ပြောချင်ပါတယ်ကျွန်တော်ကတော့ဒီကိစ္စကြီးမြန်မာနိုင်ငံရဲ့ပြည်သူ့ရေးဖြစ်တယ်လူအရေးကြီးတဲ့ကိစ္စတွေမှန်တယ်များတယ်လေမြန်မာနိုင်ငံရဲ့ဒီဇယ်ဥပဒေရလို့အလူလာဆောင်မှုတိုက်ခိုက်ရေးဥပဒေတွေကဒီပြောကြအတိအကျရှိပါတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တရားရုံးမှာသက်သေရေးပြီးရင်ရှေ့နေတယ်လေတရားဥပဒေရလုံထုံးလုံးကြီးတွေအပြည့်အဝဆောင်ရွက်ပြီးမှကျွန်တော်တို့ဆောင်ရွက်တာဖြစ်ကြောင်းပဲကျွန်တော်ပြောချင်ပါတယ
်။ကုလသမဂ္ဂနိုင်ငံရေးရာဆိုင်ရာအမေရိကန်ထူးတမ်းမတ်ကြီးရောဘတ်ဝုဒ်ကဒီဆုံးဖြတ်ချက်အရေးယူမှုတွေဟာမြန်မာနိုင်ငံတွင်းပေါ်ပေါက်နေတဲ့သွေးထက်တန်ရုံမှုတွေအဆုံးသတ်ဖို့အရေးကြီးတဲ့ခြေလှမ်းဖြစ်တယ်လို့ပြောဆိုထားပါတယ်။ဗြိတိန်သံတမန်ကြီးဘာဘရာဝူဘရတ်ကတော့အခုလုံခြုံရေးကောင်စီကချမှတ်လိုက်တဲ့ဆုံးဖြတ်ချက်အရလာမယ့်မတ်လကျလို့ရှိရင်ကုလသမဂ္ဂအတွင်းမှုချုပ်ကလုံခြုံရေးကောင်စီကိုစီရင်စာတင်ပြရမယ့်ကိစ္စဟာလက်တွေ့ဖြစ်နေတဲ့ခြေလှမ်းတွေကိုသုံးသပ်ဖို့အရေးကြီးတဲ့ခွင့်လမ်းဖြစ်ပြီးတော့နောက်ထပ်လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့အသင့်ပြင်ထားမယ်လို့ပြောပါတယ်။အခုလိုမျိုးကုလသမဂ္ဂလုံခြုံကောင်စီမှာမြန်မာရေးနဲ့ပတ်သက်လို့ဆုံးဖြတ်ချက်ထွက်ပေါ်လာခြင်းမှာပဲအမေရိကန်ပြည်တော်စုမှာလည်းမြန်မာရေးဥပဒေပြဋ္ဌာန်းမှုပါဝင်တဲ့2023ခုနှစ် NDAA အမျိုးသားကာကွယ်လုပ်ပိုင်ခွင့်ဥပဒေကိုအမေရိကန်သမ္မတကလက်မှတ်ထိုးအတည်ပြုလိုက်ပါတယ်မြန်မာတိုင်းဒေသလက်နက်ကင်တွေနဲ့ PDF ပြည်သူ့ကာကွယ်အဖွဲ့တွေကိုလက်နက်မဟုတ်တဲ့ကူညီထောက်ပံ့မှုတွေလုပ်သွားမယ်လို့ဒီဥပဒေမှာဖော်ပြထားပါတယ် NUG အမျိုးသားညီညွတ်ရေးအစိုးရ NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီCRPH လွတ်တော်ကုစားပြုကော်မတီနဲ့ CDM လှုပ်ရှားသူတွေရဲ့စိုးချုပ်ရေးအဆုံးတတ်မှုဒီစိုးချုပ်ရေးအဆုံးတတ်စေဖို့အားထုတ်ဆောင်ရွက်မှုတွေကိုထောက်ခံကူညီသွားမယ်လို့လည်းဥပဒေထဲမှာပေါ်ပါမယ်။မြန်မာစစ်ကောင်စီကတော့ဒါဟာအကြမ်းဖက်အဖွဲ့တွေကိုအားပေးမှုဖြစ်တယ်လို့ဆွဆွဲတုံ့ပြန်တယ်လို့ပဲ။တနေ့တုန်းကတော့ရန်ကုန်မြို့အမေရိကန်တန်ရုံးရှိမှာအခုလိုမျိုးကုလသမဂ္ဂလူညွေးကောင်စီဆုံးဖြတ်ချက်နဲ့ NDAA ဥပဒေတွေအပေါ်မှာဝေဖန်ဆန့်ကျင်တဲ့စစ်ကောင်စီလိုလားတဲ့ဆန္ဒပြမှုတရားဖြစ်သွားခဲ့တာကိုဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတင်ဆက်လိုက်ပါတယ်ခင်ဗျာကျွန်တော်သားညူဦးပ
ါကိုသားညူဦးတင်ဆက်ခဲ့တဲ့သတင်းတောက်မှတ်စုအစီအစဉ်မှာရှင်မကြခင်မှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်COVID-19 ကဘေးရောဂါကာလအတွင်းထိခိုက်ခဲ့ရတဲ့ခီးသွွားလုပ်ငန်းကဏ္ဍက2022ခုနှစ်အတွင်းမှာတော့ပြန်ပြီးတော့ဥမော်လာခဲ့ပါတယ်။သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုအလေးထားကြတဲ့ခီးသွွားတွေကလည်းသူတို့ကြောင့်သဘာဝပတ်ဝန်းကျင်ထိခိုက်မှုအနည်းဆုံးဖြစ်စေဖို့သဘာဝအခြေခံခီးသွွားဒေသတွေကိုရွေးချယ်လာကြပါတယ်။ဒါပေမဲ့ဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာတော့ပြည်တွင်းခီးသွွားလုပ်ငန်းတချို့သာလည်ပတ်နိုင်ခဲ့ပါတယ်။2022ခုနှစ်အတွင်းမြန်မာပါဝင်ကမ္ဘာတလွှားခီးသွွားဒေသတွေအကြောင်း AP သတင်းဆောင်မကိုအခြေခံပြီးတော့ဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်တင်ပြပေးထားပါတယ
်။အဓိကဒီခီးသွွားလုပ်ငန်းဒီအနေနဲ့ကတော့ပြည်တွင်းခီးသွွားလုပ်ငန်းကိုတော့ဆက်လုပ်လို့ရတယ်။ဟိုဒီ20ကိုဒါနေ့စဉ် weekend မှာပေါ့နော်။ပုံမှန်ခီးသွွားတွေနဲ့ကြာတင်းတင်းကြောက်ပတ်တဲ့ package လေးပေါ့။အခုကကြာတော့ package ပုံစံလေးဆွဲတာပေါ့နော်။အဲ့ package လေးလုပ်ထားရတဲ့အတွက်ဒီ weekend မှာဆိုလို့ရှိရင်လ ိုကယ်တော့မကဘဲနဲ့တန်ယုံတို့ NGO တို့နိုင်ငံသားတွေကလာပြီးစီးရတယ
်။လုပ်ငန်းရှင်ဒေါ်တင့်တင့်လွင်ကရန်ကုန်တွင်တက်ခီးစင်ကို VOA ကိုပြောပြခဲ့တာပါ။နိုင်ငံခြားဧည့်သည်တွေမြန်မာနိုင်ငံတဲ့အပန်းဖြေခီးသွားလာနိုင်ဖို့ပြည်ဝင်ခွင့် Tourist Visa ကိုအေဗီလာတဲ့လျှောက်ထားနိုင်ပြီလို့လွှင့်မှုကြီးချက်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကထုတ်ပြန်ကြေညာခဲ့တာပါ။ဒါပေမဲ့ဆ ਿਆ နာသိမ့်ပြီးနောက်ပိုင်းခြေပြန့်လာနေတဲ့လက်နက်ကင်ပဋိပက္ခတွေကြောင့်ပြည်ပခီးသည်တွေဝင်လာဖို့မျှော်လင့်နိုင်တဲ့အနေအထားမရှိခဲ့ပါဘူး။ကမ္ဘာတစ်လောမှာတော့2022ခုနှစ်အတွင်းခီးသွွားလုပ်ငန်းတွေပြန်ပြီးတော့ဥမော့လာခဲ့ပါတယ်။တရုတ်နိုင်ငံမှာ2022ခုနှစ်ဇန်နဝါရီလအတွင်းဖွင့်လှစ်ခဲ့တဲ့ဟာဗင်ရေကင်းနဲ့နှင်းပွဲတော်ဟာဆိုရင်ရင်သက်ရှုမောပွဲဖြစ်ပါတယ်။2022ခုနှစ်ရဲ့အစည်းအဝေးကတော့တရုတ်မှာကျင်းပတဲ့ဆောင်းရာသီအိုလံပစ်ပွဲတော်ကိုရည်ညွှန်းပါတယ်။ရေခဲပပုတွေနဲ့နှင်းရှုခင်းတွေဟာဆိုရင်စတူယန်မီတာ၄သိန်းကျယ်ဝန်းပါတယ်။ရှုခင်း65ခုကိုတိဆောက်ဖို့အတွက်ရေခဲနဲ့နှင်းတူကုဗမီတာ2သိန်း3000ကျော်သုံးခဲ့ရပါတယ်။စပိန်နိုင်ငံမှာတော့အခြေအနေတွေပိုကောင်းခဲ့ပါတယ်။ဘာစီလိုနာကမ်းခြေတွေမှာဆေးလိမ်မတောက်ရတမ်းမြစ်ချက်ကိုကျင့်သုံးလာခဲ့ပေမဲ့အလေလာသူရော့မသွားပါဘူးဇူလိုင်နဲ့ဩဂုတ်လအတွင်းကမ်းခြေတွေနဲ့လမ်းတွေမှာခီးသွွားတွေအပြည့်ဖြစ်ခဲ့ပါတယ်2019ခုနှစ်နဲ့ရှင်ရင်တော့2022ခုနှစ်နွေရာသီမှာခီးသွွားရောက်ရှိမှုက15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းထိရော့ကျသွားတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့ဘာစီလိုနာရဲ့ခီးသွွားလုပ်ငန်းကတော့ပြန်ပြီးတော့ဥမော်လာတာသိကြပါတယ်ဘာစီလိုနာခီးသွွားကောင်စီဝဲဇေဗီယာမာစီကအခုလိုပြောပါတယ
်။ Es evidente que el sector
ခီးသွွားလုပ်ငန်းပြန်တက်ဝင်လာတဲ့အထောက်အထားတွေရှိပါတယ်။အတိုင်းအတာတစ်ခုအထိပုံမှန်ပြန်ဖြစ်လာပါတယ်။ပုံစံတွေကတော့ပြောင်းလာပါတယ်
။ဩစတြေးလျနိုင်ငံမြို့တော်ဗီယင်နာဟာဆိုရင်ကမ္ဘာပေါ်မှာအနေပျော်ဆုံးမြို့ဖြစ်ကြောင်း British Magazine The Economist ကဖော်ပြပါတယ်။ဗီယင်နာကတော်ဝင် Hasberg ဘီတူကာကလူသိများထင်ရှားပါတယ်။ဗီယန်နာခီးသွွားလုပ်ငန်းကဏ္ဍရဲ့ပြောခွင့်ရနီကိုလတ်ဂရာဆာကအခုလိုပြောပါတယ
်ဒီကရီတီးယားရန်ဒီဟာရန်ကေဆုံဗီယန်
နိုင်ငံကအစင်တမတ်ချက်အတွက်သုံးတဲ့စံနှုန်းတွေကတော့အခြေခံအဆောက်အုံအများပြည်သူတည်ယူပို့ဆောင်ရေးပညာရေးနဲ့ကျန်းမာရေးစောင့်ရှောက်မှုလိုကိစ္စတွေဖြစ်ပြီးတော့ဗီယန်နာမြို့တော်ကဒီအင်္ဂါရက်တွေနဲ့အင်မတန်မှပြည့်စုံပါတယ
်အီတလီနိုင်ငံနီပယ်မြို့မှာတော့တမိုင်းဝင်မြောက်လှိုင်းကောင်းတွေကိုပြန်ပြီးတော့ဖွင့်ပါတယ်Gamora Naples Mafia တွေအကြောင်းရိုက်ကူးထားတဲ့ Gamora ရုပ်သံဇလန်းတွဲကြောင့် San Gennaro မြေအောက်လိုင်ကောင်းတွေကကဘာမှာလူသိများကြောကြားလာခဲ့ပါတယ်။ Georgia နိုင်ငံမှာတော့ဇွန်လအတွင်းမှာပဲမီတာ140ရှိတဲ့မှန်တတား Dashpad ခရုံကိုဖွင့်လှစ်ခဲ့ပါတယ်။တောင်ကဘာနှစ်ခုကြားမှန်တတားတွေနဲ့ချိတ်ဆက်ပြီးအလဲတက်တဲ့အမြင့်ပေမီတာ200မှာစိန်တုံးပုံမှန်ကန်တစ်ခုကိုလည်းတိဆောက်ထားတာပါ။ရှောက်လန်းတစ်လျှောက်မှာစိမ့်ဆုံနေတဲ့တစ်ပင်တွေကိုအပေါ်စည်းကနေထူးထူးခြားခြားတွေ့မြင်ရတာဖြစ်ပါတယ်။ကင်ညာအမျိုးသားဥယျာဉ်တွေထဲမှာတော့သဘာဝအခြေခံခီးသွွားလုပ်ငန်းလက်ပတ်စရာနောက်ဆုံးထွက်ပေါ်လာတဲ့အစီအစဉ်ကတစ်ကလအုပ်တွေနဲ့လက်ပတ်တဲ့ခမဲဆာဖာရီဖြစ်ပါတယ်။ဟင်နရီအိုလီဆန်ဝိုင်းကကင်ညာနိုင်ငံကသဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးသမားတဦးဖြစ်ပါတယ်။
Ecotourism is not a hoax.
တဘာဝအခြေခံခီးသွွားလုပ်ငန်းကအတုအယောင်မဟုတ်ပါဘူး။တကယ်အစစ်အမှန်ဖြစ်ပါတယ်။ကျွန်တော်တို့နဲ့တဘာဝအကြာပိုပြီးနီးစပ်စေပြီးပိုပြီးနားလည်လာစေပါတယ်။ပိုပြီးတော့ကြိုက်နှစ်သက်လာရင်မဖြက်စီးတော့ပါဘူး။ညဉ့်ဉန်းမှုတွေကတဘာဝပတ်ဝန်းကျင်ကိုထိခိုက်စေတယ်ဆိုတာကိုပိုပြီးတော့နားလည်လာစေပါတယ်။
တဲတဲ့ရင်ပိုကြိုက်တဲ့ခီးသွွားတွေအတွက်တော့မက္ဆီကိုကမော်တော်ဘုတ်ခီးစဉ်တစ်ခုရှိပါတယ်။မက္ဆီကိုစီးတီးကနေအယုတ်ကျွန်းလို့သိချတဲ့ရှိုရှီမီကိုကျွန်းကိုသွားတဲ့ရှိုမီချီမီကိုမော်တော်ခီးစဉ်ဖြစ်ပါတယ်။ကန့်ကတ်ဆရာမရှိ၊မီလည်းမရှိ၊ရေးစည်းရလာမရှိပဲထောင်းနဲ့ချီတဲ့အယုတ်အဟောင်းတွေပြည့်နေတဲ့ခီးစဉ်ဖြစ်ပါတယ်။တချို့ကတော့ဒီကျွန်းကအခုထိ၆လံတယ်လို့ပြောကြပါတယ်။ခီးသွွားအလန်းညွန်၊ဟိုစီဂဗရီယယ်ကိုစားလက်ဖရန်ကိုကအခုလိုပြောပါတယ
်။ဆီယံပွတ်စ်တပ်ပါရတ်တို့ဤစီ
ပုံမှန်မဟုတ်တဲ့လှုပ်ရှားမှုတွေရှိပါတယ်။ကြက်သိမ်းထသွားစေတဲ့ခံစားမှုမျိုးရပါတယ်။ဒါကြောင့်ကဘာမှာကြောက်မက်ဖွယ်နေရာတွေတဲကတစ်ခုအဖြစ်အယုတ်ကျွန်းကိုတတ်မှတ်ထားတာပါ
။ဘရာဇီးကကိတ်ဖရီယိုဟာလည်းတင်းမောပြက်တွေနဲ့ထိတ်နှံစရာနေရာတစ်ခုဖြစ်ခဲ့ပါတယ်။အခုတော့အဆင့်မြင့်ခီးသွွားလုပ်ငန်းအချက်အချာတနေရာဖြစ်လာပါပြီ။ ကျွန်းနိုင်ငံဂရီးလန်မှာတော့ခီးသွွားတွေအတွက်သတိထားစရာဇာတ်လမ်းတစ်ပုဒ်ရှိပါတယ်။ရေခဲတောင်နဲ့ရေပျော်ချလာမှုနဲ့မျိုးနေတဲ့ရေခဲတောင်တွေရော့ပါလာတာတွေကိုချိဖို့ခီးသွွားတွေရောက်လာနေတာနဲ့အတူပဲရာသီဥတုပြောင်းလဲမှုကြောင့်ဂရီးလန်မှာခီးသွွားတွေအရောက်များလာတာပါ။Greenland ရဲ့ခီးသွွားလုပ်ငန်းက2015နဲ့2019ခုနှစ်ကြားအထူးပဲကြီးထွားလာခဲ့ပါတယ်။တစ်နှစ်ကိုခီးတဲ့9,000လောက်ကနေ13,500နီးပါးထိတိုးလာတာလို့ Visit Greenland ခီးသွွားလုပ်ငန်းအဖွဲ့ကပြောပါတယ်ရှင်။
2022ခုနှစ်အတွင်းမြန်မာအပါအဝင်ကမ္ဘာတလွားကခီးသွွားဒေသတွေအကြောင်းမတ်တင်ကြီးထိုင်စီစဉ်တင်ဆက်ပေးခဲ့တဲ့စီးပွားရေးခန်းနာပါရှင်ဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်အမေရိကန်ပြည်ထောင်စုမိုင်အမီမြို့မှာ Digital အနုပညာဖန်တီးမှုအသားပေးပြသတဲ့အနုပညာပွဲတော်တစ်ခုကိုပြီးခဲ့တဲ့ဒီဇင်ဘာလဇန်နုံကကျင်းပခဲ့ပါတယ်မျိုးဆက်သစ် Web လို့ပြောကြတဲ့ Web 3.0 နဲ့ NFTတွန်ကင်အမှုပညာတွေကိုအဓိကထားပြီးတော့ပြသခဲ့တဲ့အကြောင်းမဆုမျက်မွန်ကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ပေးထားပါတယ
်အမေရိကန်ပြည်ထောင်စုမိုင်အမီမြို့နယ်မှာ The Gateway A Web 3 Metropolis ဆိုတဲ့ထူးခြားတဲ့အမှုပညာပွဲတော်တစ်ခုကိုဒီဇင်ဘာလဆန်းကလုပ်ခဲ့ပါတယ်Flagler Street လမ်းမကြီးရဲ့ block နှစ်ခုမှရှိတဲ့အဆောက်အဦ၁၂ခုမှ digital အနုပညာတွေကို online ကနေတူမတူအောင်ခန်းစားနိုင်တာကိုပြသခဲ့ကြတာဖြစ်ပါတယ်။ digital အသွင်ပစ္စည်းတွေပိုင်ဆိုင်ခွင့်အပါအဝင်ကိုနဲ့သက်ဆိုင်သမျှ online အချက်အလက်တွေကိုကိုယ်တိုင်လွယ်လွယ်ကူကူရယူနိုင်မဲ့ကွန်ရက်မှချိတ်ဆက်ထားတဲ့ web 3.0 အများစုက web 3 လို့ခေါ်ကြတဲ့အနာဂတ်မျိုးဆက်သစ် web internet ဖြစ်အောင်ဖန်တီးခြင်းတွေစီစဉ်တဲ့အနုပညာပွဲတော်ဖြစ်ပါတယ်။November 29ကနေ December 3ရက်နေ့အထိလှုပ်ခဲ့တဲ့ပွဲတော်မှာအမှုပညာပြပွဲတွေအပြင်ဆွေးနွေးပွဲတွေဖျော်ဖြေပွဲတွေလည်းလှုပ်ခဲ့ပါတယ်။ Web 3နည်းပညာကိုလူတွေပိုများများသိသဘောပေါက်လာအောင်ရည်ရွယ်တာဖြစ်ပါတယ်။ Web 3ကိုအလွယ်နားလည်အောင်ပြောရရင်တော့အချက်အလက်ပိုင်းပွင့်လင်းမြင်သာမှုရှိတဲ့ Blockchain နည်းပညာအခြေခံပြီးတော့ Data အချက်အလက်တွေကိုချုပ်ကိုင်မှုမရှိတဲ့ Internet ခေတ်သစ်ကို Web 3လို့ပြောနေကြတာဖြစ်ပါတယ
်။ We're the last generation that won't have digital ownership from day 1.So the idea is that we want to showcase the best possible UK
music ka asare ga digital twin pisi re pai sai mu mi shi ja de naw so music phit par de da chang digital twin pai sai nai ga re ku pya pwae a ni ne pya tat pi lo web 3 ni pinya ne so yin fashion anu pinya game car re a thi lu re ye bwa re ku a pyu tabor tat yak mu re shi la aw lou pe nai ne so ra ku tabor paw sei bu phit par de
The gateway ပွဲတော်မှာ web 3နည်းပညာတွေ digital အသွင်နဲ့ web use စုဆောင်းနိုင်တဲ့ NFT token တွေရဲ့ထူးခြားအားသာချက်တွေကိုအသားပေးပြသခဲ့ကြပါတယ်
။ Our vision is for the Flagler District of Downtown Miami to be the tech hub of Latin America.
And following our mission လေက Flagler District နေရာကိုလက်တင်အမေရိကကအမှုပညာလက်ရာတွေစုစည်းထားတဲ့နေရာတစ်ခုဖြစ်အောင်လုပ်နိုင်ဖို့ကျွန်တော်တို့ရည်မှန်းထားပါတယ်။ကျွန်တော်တို့မြို့တော်ဝန်ကလည်း Web 3နည်းပညာသုံးလာကြအောင်ဥဆောင်တွန်းအားပေးလုပ်နေတာမို့ San Francisco တို့ New York တို့လိုတခြားမြို့တွေမှာအခြေစိုက်ပြီးသားနည်းပညာအမှတ်တံဆိပ်တွေကိုဒီလာအောင်ဆွဲဆောင်နိုင်မယ့်အစား Web 3ကမ္ဘာထဲမှာအသစ်ပေါ်နေတဲ့နည်းပညာတွေကိုပြုစုပျိုးထောင်ပေးတဲ့နေရာမျိုးဖြစ်လာအောင်ကြိုးစားသွားမှာဖြစ်ပါတယ်
။မိုင်ယာမီမြို့မှာရှိတဲ့အမြင့်ပိုင်းဆိုင်ရာ Facial Communication Center မှာတော့ Digital အသွင်ဖန်တီးထားတဲ့ NFT အမှုပညာလက်ရာတွေကို Online ပေါ်မှာ၅ဘက်မြင် 5D ရုပ်လုံးကြွအဖြစ်မြင်ရမယ်လို့ဆိုတဲ့စက်သစ်ကိုမိတ်ဆက်ခဲ့ပါတယ်။အာဂျင်တီးနားနိုင်ငံကအမှုပညာရှင်အဖွဲ့ကသူတို့ဖန်တီးထားတဲ့ Sublimat လို့နာမည်ပေးထားတဲ့ Digital Scanner ဆက်ကိုလက်တွေ့ပြသခဲ့ကြပါတယ်။အမှုပညာတွေဖန်တီးထားတဲ့အမှုပညာလက်ရာတွေကို NFT digital လက်ရာအဖြစ်အသွင်ပြောင်းတဲ့အခါမှာအသေးစိတ်အနုစိတ်ပြက်ပြက်သားသားမြင်ရမယ် high resolution digital scan parcel လို့ AP သတင်းဌာနကပြောပါတယ
် In this project what we are doing is to scan a physical artwork okay in 5D so you have
ဒီ project မှာကျွန်တော်တို့ဘာလုပ်မှာလဲဆိုတော့ပြင်မာတကယ်ရှိတဲ့အမှုပညာလက်ရာကို၅ဘက်မြင် 5D ဂျုံလုံးကြွဖြစ်အောင် scan ဖတ်မှာဖြစ်ပါတယ်ကြည်လင်ပြတ်သားတဲ့အရည်သွေးအရန်ကောင်းတဲ့ပကြီကအဖြစ်စကန်ဖတ်ထားတဲ့အတွက် resolution အရန်မြင့်ပြီးရှုထောင့်ဆောင်ကနေမြင်ရတဲ့ digital ပကြီကအဖြစ်ပြန်ဖန်တီးနိုင်မှာဖြစ်ပါတယ်ပုံမှန်စကန်နာတွေမဖတ်နိုင်တဲ့အကြောင်းကွဲမှုတွေကြည်လင်ပြတ်သားမှုတွေအားလုံးကိုဒါကဖတ်နိုင်ပါတယ်စကန်ဖတ်ထားပြီးပကြီကမှာအရာပေးထားတဲ့အတိုင်းညှက်ပြစ်လိုက်မှာပါ ဒါမှဒီအမှုပညာလက်ရာကလုံးဝမရှိတော့ပဲပျောက်ပြတ်သွားမှာဖြစ်ပါတယ်။ပြီးရင်တော့ပကြီကားကို NFT ပကြီကားအဖြစ်ဒီဂျစ်တယ်နီးနဲ့မှတ်သားတဲ့အရာတွေအတိုင်းပြန်ဆက်ပြီးဖန်တီးမှာဖြစ်ပါတယ်။ဒါမှ NFT ပကြီကားကိုပိုင်ဆိုင်သူကသူ့စီမှာရှိတဲ့အမှုပညာလက်ရာထူးခြားတဲ့လက်ရာဖြစ်တယ်ဆိုတာကိုသိနိုင်မှာဖြစ်ပါတယ်
။ Facial Communication Center ကိုလာကြည့်တဲ့သူတွေအနေနဲ့၅ဘက်မြင် fight ထီရုံလုံးကြွားမြင်ရမယ်လို့ဆိုရဲစကန်နာကပကြီကားတွေကိုဖတ်တာကစားလို့ digital အသွင်ပကြီကားတွေကိုပြန်ဖန်တီးပြီးတော့ NFT token အဖြစ်အသစ်မွေးဖွားလိုက်တဲ့အစဉ်အဆက်ကိုလေ့လာနိုင်မှာဖြစ်ပါတယ်။ဒီပြာခန်းကိုလာကြည့်သူတိုင်းကို virtual reality headset တစ်ခုစီနဲ့ NFT digital အမှုပညာလက်ရာတွေကိုခန်းစားကြည့်စေပါတယ်
။ As you walk through the gallery, the artwork changes.Each artwork is very high.
ပြာခန်းထဲမှာလှည့်သွားနေတာနဲ့မြင်ရတဲ့အမှုပညာလက်ရာတွေပြောင်းသွားပါတယ်။လက်ရာတိုင်းက resolution အရင်ကကောင်းတာမို့တကယ့်ကိုအရင်အသွေးကောင်းကောင်းနဲ့မြင်တွေ့ရတဲ့အတွေ့အကြုံရပါတယ်
။အပြင်မှာလက်တွေ့ထိကန်ကြည့်လို့ရတဲ့အမှုပညာမျိုးမဟုတ်ဘဲ online ပေါ်မှာသာ NFT token အဖြစ်ခန်းစားနိုင်ပိုင်ဆိုင်နိုင်တဲ့ digital အမှုပညာလက်ရာတွေကနေရာစုံကလူတွေပို့ပြီးတော့ကြဲကြဲပြန့်ပြန့်ခန်းစားနိုင်တဲ့အခွင့်အလမ်းရှိတယ်လို့ Facial Communication Center Director ကမြင်ပါတယ်။
It allows a much wider audience to access art through the digital means, whether it's a head-mounted display, through their
NFT ညပညာကြောင့်အမှုပညာလက်ရာတွေကို digital အသွင်နဲ့ကြည်ပြန့်တဲ့ပြည်သက်တွေခံစားနိုင်ကြပြီဖြစ်ပါတယ်။အခုဆိုလို့ရှိရင်အနီးအဝေးရုံလုံးကြွားနေရတာပြပြတတမြင်နိုင်တဲ့ projector, PowerPoint တွေ, phone app တွေရှိနေပြီးမို့အပြင်မှာရှိတဲ့အမှုပညာလက်ရာကို computer screen ပေါ်ကနေပဲဖြစ်ဖြစ်သူတို့လက်ကင်ဖုန်းပေါ်ကနေပဲဖြစ်ဖြစ်ဘယ်တော့မှမတူတဲ့ digital အသွင်နဲ့ခံစားနိုင်ကြပြီဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုမိုင်ယာမီမြို့မှာ9ရက်ကျင်းပခဲ့တဲ့ The Gateway အမှုပညာပွဲတော်ကို NFT နဲ့ပတ်သက်တဲ့သတင်းတွေတင်ဆက်တဲ့ NFT Now website နဲ့စမ်းသစ်တီထွင်မှုတွေကိုဖော်ပြတဲ့ Manner Common website တို့ပူးတွဲပြီးတော့အစီအစဉ်ပြုလုပ်ခဲ့တာဖြစ်ပါတယ်။ဒီပွဲတော်ကြောင့်မိုင်ယာမီမြို့ဟာဖန်တီးတီထွင်မှုသစ်တွေကိုအားပေးကြိုဆိုတဲ့မြို့ဖြစ်တဲ့ဆိုတာလူတွေပို့ပြီးတော့သိလာကြလိမ့်မယ်လို့ပွဲစီစဉ်သူတွေကမျှော်လင့်နေပါတယ်ရှင်။ကျွန်မဆူမြတ်ပါမှာ။
အမေရိကန်ပြည်ထောင်စုမိယာမီမြို့က digital နုပညာဖန်တီးမှုအသားပေးပြသတဲ့အနုပညာပွဲတော်အကြောင်းမဆုမြတ်မုံကဒီသတင်းပတ်ရဲ့ blogger တွေပြောသမျှအစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မဲအေးသနာကျော်အစီအစဉ်တင်ဆက်ပေးတဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြရအောင်ပါ။ American Pop ဆိုတော့ Taylor Swift နောက်ဆုံးထွက်တဲ့ဓာတ်ပြားကစံချိန်ချိုးအောင်မြင်မှုရရှိခဲ့ပါတယ်။သတင်းပတ်6ပတ်အတွင်းမှာပဲဓာတ်ပြားအချက်ရေးတန်း60ရောင်းချခဲ့ပါတယ်။ကနေဒါကနာမည်ကျော်အဆိုတော် Justin Bieber ကတော့သူ့တချင်းနေမူပိုင်ခွင့်ဒေါ်လာတန်း100နဲ့ရောင်းချဖို့ပြင်ဆင်နေပါတယ်။ဒီလိုကဘာတလွားကထင်မော်ကျော်ကြားသူတွေရဲ့အမှုပညာလောကကသတင်းတွေကိုဒီသတင်းပတ်ရဲ့တက်တန်ရောင်းသတင်းလောအစီအစဉ်မှာမယ်ရေးတန်နာကျော်တင်ဆက်ပေးထားပါတယ်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရေချင်းမှုရေစီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းမှာမှပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအမေရိကန်ဂီတအကျော်မော် Taylor Swift ရဲ့ဆယ်ချက်မြောက်တေးတက်ပြ Midnight's ကအော်ဒိုဘာလာ27ရက်နေ့ကထွက်လိုက်ပြီးတော့သတင်း၈ပတ်အတွင်းမှာပဲတကွာလုံးဝယ်ယူမှုဓာတ်ပြားတန်း60ပမာဏနဲ့ညီများတဲ့အနေအထားကိုရောက်ရှိခဲ့တယ်လို့ Universal Music Group ကဒီဇင်ဘာလကုန်ပိုင်းကကြေညာပါတယ်။အဲ့ဒီထဲမှာပထမဆုံးသတင်းပတ်မှာဓာတ်ပြားချက်ရည်တတန်းခွဲကျော်တိတိမ6တန်းရောင်းချခဲ့ရတာကြောင့် Taylor Swift ကပထမဆုံးထွက်ထွက်ချင်းပထမဆုံးသတင်းပတ်အတွင်းရောင်းချရမှုပေါင်းတတန်းကျော်တဲ့ဒေးတပြား5ချက်ထွက်နိုင်တဲ့ပထမအဆုံးအဆိုတော်လည်းဖြစ်သွားပါတယ်။သူ့ရဲ့ဒေးတပြားတက်က2015ခုနှစ်နောက်ပိုင်းမှာတကယ်တပြားချက်ရည်ဆိုလိုတာကတော့ online ကရောင်းချမှုကိုထည့်မတွေ့ဘဲနဲ့တပြားအချက်ရည်တက်ဝယ်ယူမှုပေါင်းအချက်တတန်းကျော်ရောင်းချရတဲ့ပထမအဆုံးတပြားလည်းဖြစ်ပါတယ်။အခုဆိုရင် Midnight သကောင်ရဲ့ညများဒေးတပြားကသူ့ရဲ့အမှုပညာတက်တဲ့တစ်ချောင်းမှာအမြင့်ဆုံးရောင်းရတဲ့အရောင်းကောင်းဆုံးဒေးတပြားဖြစ်သွားတာပါ။အော်ဒိုဘာလာကောင်ဟာဆိုရင် American Billboard Hot ဖြစ်ဆုံးတေးတပြားဆင်မှာပထမအကောင်ဆုံးတေးဆယ်ဖို့နေရာအကုန်လုံးကိုသူ့ရဲ့တချင်းတွေနဲ့နေရာယူထားနိုင်တဲ့ပထမအဦးဆုံးအမှုပညာရှင်အဖြစ်လဲသမိုင်းဝင်သွားခဲ့ပါတယ်။2021 September ကတော့ Rapper Drake ကထိတ်ဆုံးနေရာ6နေရာလုံးကိုယူထားနိုင်ခဲ့တာပါ။အခုသူ့ရဲ့ Taylor Swift တေးတပြား Midnight's ကထွက်တဲ့အော်ဒိုဘာလာ27ရက်နေ့မှာပဲ Spotify Online Guitar Line ပေါ်မှာလဲတနေ့တည်းနဲ့နားထောင်မှုအများဆုံးဖြစ်ခဲ့ပြီးတော့ Taylor Swift ကလည်း Spotify ရဲ့ရာဇဝင်မှာတနေ့တည်းနဲ့တခြင်းနားထောင်မှုအများဆုံးရတဲ့အဆိုတော်ဖြစ်တဲ့စံချိန်တင်သွားပါရစေ။ဖေဖော်ဝါရီ6ရက်နေ့2023ခုနှစ်မှာကျင်းပမယ့်65ချိန်မြောက် Grammy ဂီတဆုပေးပွဲမှာလည်း Grammy ဆု၄ဆုအတွက်တစ်ကြိမ်ရွေးခန့်ထားရတာပါ။သူက Grammy ဆု7ဆုလည်းရထားပြီးပါပြီ။ Taylor Swift ရဲ့ဂီတဖျော်ဖြေပွဲအတွက်လက်မှတ်ရောင်းချတဲ့နေရာမှာလည်းလူတွေ online ကနေတပြိုင်တည်းထဲလူဝယ်ကြလို့လက်မှတ်ရောင်းတဲ့ website မနိုင်မနဲ့ပြတ်သွားတဲ့အထိဖြစ်ခဲ့ရပါတယ်။သူ့ပွဲတွေကိုကြည့်ဖို့အတွက်အခုဆိုရင်လူနှစ်သန်းခွဲနေပါလက်မှတ်ကြိုဝယ်ထားနိုင်ခဲ့ပါတယ်။ Taylor Swift ရဲ့ American ပြည်အောင်စုတလွှားလှည့်သွားမဲ့ Swift's Era ဖျော်ဖြေရေးခီးစဉ်ကိုတော့မလ18ရက်နေ့မှာ Arizona ပြည်နယ် Glendale မြို့မှာစတင်မှာဖြစ်ပြီးတော့ဩဂုတ်လအစပိုင်းမှာတော့ Los Angeles ပွဲနဲ့အဆုံးသတ်မှာဖြစ်ပါတယ်။ကနေဒါကပေါ့ပ်ဆိုတော့ဂျက်စတင်ဘီဘာကတော့သူ့ရဲ့သချင်းတွေရဲ့မိုဘိုင်းခွင့်ကိုဒေါ်လာ $100 နဲ့ရောင်းချဖို့ဈေးဆိုင်နေပါတယ်။ Hypnosis Songs Capital ကဝယ်ယူမှာဖြစ်ပြီးတော့သူ့ရဲ့ထုတ်လုပ်ထားပြီးသားနဲ့အတန်သွင်းပြီးသားဒေတာပြားတွေပါဝင်မှာပါ။ဒီတော့သူ့ရဲ့သချင်းတွေကို online ကနေထုတ်လွှင့်တဲ့အခါမှာရတဲ့ဝင်ငွေကိုအဲ့ကုမ္ပဏီကရရှိမှာပါ။ရုပ်ရှင်တို့ကြော်ညာတို့မှာတောင်းရင်လည်းသူတို့ပဲရမှာဖြစ်ပါတယ်။အဆိုတော့ Justin Bieber ကအသက်73နှစ်အရွယ်မှာပဲ Baby ဆိုတဲ့သချင်းနဲ့ online ကနေအောင်မြင်လာတာဖြစ်ပါတယ် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find us ဒီတက်တရောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မေးသနာကျော်အစီအစဉ်တင်ဆက်ပေးခဲ့တဲ့တတ်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်အင်္ဂါမနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဥတီမောင်တန်းကတလှည့်ပြောပြပေးပါမယ်ရှင
်။မာစကောင်စီကဒီနေ့ကျင်းပမှုအစီအစဉ်တွေနဲ့ရွေးကောက်ပွဲမှာမပါဝင်ကြဘူး။ကချင်လွတ်လပ်ရေးအဖွဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအန်ဘာလာကသူ့ရဲ့နေတိကူမင်ကိုမှတိုက်တွန်းထားပါတယ်။ရွေးကောက်ပွဲမှာပါဝင်ပြီးမှထောက်ခံခဲ့တဲ့သူတွေအားလုံးကတော့စစ်တပ်ကိုထောက်ခံတဲ့သူတွေဖြစ်တဲ့အတွက်ပါဝင်မဲဆွဲတာရွေးကောက်ပွဲဖြစ်အောင်လို့ကူညီပံ့ပိုးတာတွေမလုပ်ကြဘို့သတိပေးတဲ့အကြောင်း KIO ရဲ့ပြည်ချိုင်းတာဝန်ကဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ်။အဓိကအတိုက်ခံရာစုဖြစ်တဲ့အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီ NUCC နဲ့အမျိုးသားညီညွတ်ရေးဆိုရNUG အပါဝင်နိုင်ငံရင်းအားစုတွေကလည်း2023ရွေးကောက်ပွဲကိုစန့်ကျင်ကြောင်းပြောဆိုထားကြပါတယ်။ယူကရိန်းနိုင်ငံမှာတော့တရင်းကလွင်နဲ့ညာလုံးပေါက်မြို့တော် Kiev အပါဝင်ပြစ်မှတ်နေရအတော်များများကိုရုရှားဘက်က drone တွေနဲ့ဇက်တိုက်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းအရာရှိတွေကတနင်္လာနေ့မှာပြောပါတယ်။ယူကရိန်းလေကြောင်းရာကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်း Kiev ကိုကာကွယ်ရေးအတွက်အဓိကလှုပ်ဆောင်ခဲ့ရမှာရုရှား drone တွေဖျက်ဆီးခဲ့ပြီးအပျက်စီးအများကြီးကြံခဲ့တဲ့အကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်အမေရိကန်နျူကလ িয়ার တပ်ဖွဲ့တွေနဲ့ပူးတဲ့စီမံကိန်းရေးဆွဲလေ့ကျင့်ရေးအတွက်အမေရိကန်နဲ့တောင်ကိုရီးယားတို့ဆွေးနွေးနေကြတယ်လို့တောင်ကိုရီးယားသမ္မတယွန်းဆွတ်ယူကပြောလိုက်ပါတယ်ချိုဆွန်းအီဘိုလ်သတင်းစာနဲ့အင်တာဗျူးမှာမစ္စတာယွန်းကအခုလိုပြောလိုက်တာဖြစ်ပါတယ်ခင်ဗျာ
2023ခုနှစ်ဇန်နဝါရီလ2ရက်တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတမောင်တန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joel Gill နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျန်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.